Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေနှုတ်ခွန်းဆက်တာလိုက်ပါတယ် VOA American တန်ကနေ2018ခုနှစ်ဇွန်လ5ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆိုင်းတိုမီတာ3240 51တိုကနေစတင်ပြီးတော့ထုတ်လွှင့်ပေးနေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်စမိုးရပါခင်ဗျာခုမနေ့ကင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျတက်ပါဒီမနေ့ကင်းသတင်းတွေကိုကိုကြောင်နဲ့အတူကြီးညာပေးပါပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ကိုယ်သူပြစ်ဒဏ်လွန်ကြီးချမ်းသာခွင့်ပေးနိုင်တဲ့အတွင်းမဲ့အခွင့်အရေးတစ်ခုရှိတယ်လို့တင်းလာနေမှာပဲပြောကြားလိုက်ပါတယ်ကုလသမဂ္ဂအတွင်းမှုထုတ်ရဲ့တိတ်ခန့်လိုက်တဲ့မြန်မာနိုင်ငံဆိုင်အထူးအကြံပေးပုဂ္ဂိုလ်ဟာဂျွန်လလဲမှာမြန်မာနိုင်ငံကိုတွားရောက်มาဖြစ်ပါတယ်ဆော်ဒီအာရေဗျနိုင်ငံမှာအမျိုးသမီးတွေကာမောင်းခွင့်ရတော့မှာပါဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစမိုးဝင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ်အထက်မှာဆိုရင်တော့
ကျွန်တော်တို့ကိုယ်တိုင်တော့မသိတဲ့စာရေးစာတိုင်းတွေဒီနေ့တင်လာတာဆိုတော့အချိန်တွေကကျွန်တော်တို့နားမလည်နိုင်ဘူးပေါ့နော်တကယ်တမ်းကျွန်တော်တို့ပို့ထုတ်ခဲ့တယ်
ဖန်စီခံထားရတဲ့ writer သတင်းဌာနရဲ့သတင်းတော့ကိုဝါလုံးပြောပြတော့တာပါသတင်းတော့တင်ဆက်တဲ့အခါမှာသူတို့ရဲ့အမှုအကြောင်းကိုနားဆင်ရပါမယ်ဒါအပြင်တရုတ်နိုင်ငံက TNMV ဒီမိုကရေစီရဲ့လှုပ်ရှားမှုနှစ်ပတ်လည်နေ့မှာအမေရိကန်ကတရုတ်ကိုဗမာများတောင်းဆိုလိုက်ပါတယ်ဆိုတာကိုလည်းသိရပါမယ်မြန်မာသတင်းတော်တွေအဖြစ် writer သတင်းတော့နှုတ်ရဲ့အမှုတင်ရလေလွတ်တော်အစည်းအဝေးမှာအခြေတင်ဖြစ်သွားတဲ့ကိစ္စတစ်ခုအကြောင်းနဲ့ထိုင်းနိုင်ငံချင်းမိုင်ခရိုင်မှာစိတ်ကြွဆေးပြား15တန်းဒီပါဖမ်းဆီးရမိတဲ့အကြောင်းဆရာတွေကိုနားဆင်ကြပါမယ်အပတ်စဉ်ကဏ္ဍတွေအဖြစ်နဲ့စီးပွားရေးကဏ္ဍနဲ့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုအောင်ကျော်အောင်လင်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်ကသူ့ကိုယ်သူပြစ်ဒဏ်လွန်ကြီးချမ်းသာခွင့်ပေးနိုင်တဲ့အကျဉ်းမဲ့အခွင့်အရေးတစ်ခုသူ့မှာရှိတယ်လို့တင်းလာနေမှာပြောကြားလိုက်ပါတယ်။ဒါပြင်2016ခုနှစ်သမ္မတရွေးကောက်ပွဲနဲ့ရုရှားနိုင်ငံအကြားအဆက်ဆက်ကိုဖက်ဒရယ်အစိုးရစုံစမ်းစစ်ဆေးနေတာဟာအခြေခံဥပဒေနဲ့လုံးဝကန့်ညီမှုမရှိဘူးဆိုပြီးတော့လည်းတွစ်တံမှာရေးပါတယ်။အခိုင်အမာရှိထားပြီးသားစံသတ်မှတ်ချက်တွေကိုသမ္မတထရမ့်ကမကြာခဏလှည့်လည်ရှုလည်ရှိတယ်လို့သမ္မတရဲ့လုတ်ပိုင်ခွင့်အာဏာနဲ့ပတ်သက်ပြီးလက်ခံနားလည်ထားကြတဲ့အကန့်အသတ်တွေပေါ်မှာလည်းမကြာခဏငင်းချက်ထုတ်လည်ရှိတာပါ။အခုသူရဲ့နောက်ဆုံးပြောဆိုချက်တွေကတော့ဘယ်တော့မှမရှိခဲ့ဘူးသလိုအခြေခံဥပဒေဆိုင်ရာသတ်မှတ်ချက်တွေပေါ်မှာဆန်းသက်တာဖြစ်တယ်လို့ဥပဒေပညာရှင်တချို့ကမြင်ပါတယ်။ Georgetown တက္ကသိုလ်ကဥပဒေဘာသာရပ်ပမောက္ခ Susan Lobosch ကသမ္မတ Trump တက်တမရေးတာတွေပေါ်မှာသူတထိတ်တလန့်နဲ့အံ့ဩမိတယ်လို့ပြောပါတယ်။ဘယ်သမ္မတမှအဲ့လိုလုပ်ဖို့ကြိုးစားဘူးတာမရှိတယ်လို့သမ္မတဟာသူ့ကိုယ်သူပြစ်ဒဏ်လွန်ကြီးချမ်းသာခွင့်ပေးတယ်ဆိုတာမဖြစ်နိုင်တယ်လို့တရားရုံးကသဘောတူမှာမဟုတ်ဘူး။ဒါကြောင့်တကယ်ပဲကိုပြစ်ဒဏ်လွန်ကြီးခွင့်ပေးရင်ဒီလိုအခြေမျိုးတွေမှာရှိတဲ့ကွန်ဂရက်လွှတ်တော်အများစုကသမ္မတကိုဆွဆွဲပြစ်ဒဏ်မှာပါမယ်လို့ပမောက္ခကပြောပါတယ်။သူကလက်ရှိသမ္မတချက်ကိုတရားဆက်ဆုပ်အရေးယူနိုင်တယ်လားဆိုတာနဲ့ပတ်သက်ပြီးအထက်လွှတ်တော်ကျန်းသာဘွဲထွက်ဆိုဘူးသူဖြစ်ပြီးရုရှားကိစ္စအထူးစုံစမ်းမှုခန့်လှုပ်ဆောင်နေတာဟာအခြေခံဥပဒေနဲ့လုံးဝကန့်ညီပါတယ်လို့လည်းပမောက္ခကပြောပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုလူကြိုက်နေတယ်လို့လူမှုသဘောထားကောက်ခံမှုတွေမှာဖော်ပြနေကြပြီမယ်လေသူ့ရဲ့သမ္မတတာဝန်ယူမှုဟာမနေ့တုန်းကဆိုရင်ရက်ပေါင်း900ပြည့်ခဲ့ပါပြီတခြားအမေရိကန်သမ္မတဒေသကိုဆောင်ရွက်မှုတွေအောင်မြင်ရှိနေတယ်လို့လူတော်များများကယုံကြည်နေကြတဲ့အကြောင်းသမ္မတထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်ကနေရေးသားပါတယ်သမ္မတထရမ့်ရဲ့အောင်မြင်မှုတွေထဲမှာပြီးခဲ့တဲ့နှစ်အတွင်းအခွန်လျှော့ချမှုတွေစစ်တပ်ကိုတိုးမြင့်လာအောင်မြင့်တင်မှုတွေပြစ်မှုနဲ့နိုင်ငံတွင်းကိုနိုင်ငံများကနေပြီးတော့တရားမဝင်ရောက်လာမှုတွေလည်းရော့ချလာခဲ့ပြီးစီးပွားရေးတက်လာခဲ့တဲ့အချက်တွေလည်းပါပါတယ်။အခုဆိုသမ္မတထရမ့်အင်မြူတော်ကိုရောက်လာတာ18လရှိလာပါပြီ။2016ခုနှစ်သမ္မတရွေးကောက်ပွဲကာလမှာရုရှားဘက်ကဝင်ရောက်ဆွတ်ဖက်မှုတွေရှိတယ်ဆိုတဲ့စွပ်စွဲချက်နဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးမှုကိုလည်းသမ္မတထရမ့်ကနှစ်နဲ့ချီပြီးတော့ရင်ဆိုင်လာနေရတာပါ။သူ့ရဲ့ Twitter ရေးသားချက်အသစ်တစ်ခုထဲမှာဖော်ပြထားတာကဥပဒေပညာရှင်တော်များများရဲ့ရေးသားထားချက်တွေအရသူ့မှာမိမိကိုယ်ကိုလူငင်းချမ်းသာခွင့်ပေးပိုင်ခွင့်လုံးဝရှိတယ်ဒါပေမဲ့သူဘာမှအမှားမလုပ်ခဲ့ပဲနဲ့ဒီခွင့်ရေးကိုဘာကြောင့်တုံးရမှာလဲလို့ဆိုပါတယ်သမ္မတတက်တန်းရပ်ပေါင်း900တွင်သူ့ရဲ့အစိုးရအဖွဲ့ထဲမှာအလုပ်ဖြုတ်တာအသင့်ခန့်တာတွေလည်းတော်တော်များများရှိခဲ့တာပါ
လုံးရဲ့ channel လောက်ကလိန်လူချစ်သူဇုံတွဲမင်္ဂလာဆောင်အတွက်ကိမ့်မုံဖုတ်ပေးဖို့ဘာသာတရားကခွင့်မပြုဘူးဆိုပြီးညှင်းဆုပ်ခဲ့သူ Colorado Pineka, Mumbo the Mago, the Assessor Muna, but the B, Tanila Niga, a Tetia Yungani, Mumbo the Mago, and nine Pilai Pari, the Halin Luchituri, Yavan Gwene, Lula Swakoga Gwen, Lula Swapioso Gwenuja, Paduga Manes ran a but the B, the Arabon Pierre, Ten Shari Pierre Cuba, American Poison Chinga Uri Brom of Vincent Jeba, Badai Lula Quenya, Colorado Pine Lumu, Luke Queen Commission Ha, Mumbo the Mar, Jack Phillips, Yavan Gugo, Cho Pau Jang, the Aduji Kunuga. May talk and may be get the loot, no gar or macho pout down may be get a bar. Came on sign, Colorado being a lumu luquin, a commission lawyer, Muma, Mombo the Ma, Phillips net, do it, but I look like one to a loot sound get the Rebecca and Nayagabime. Publica, see why Lung and Shinriga, Lane Lucha do it, one some who been and a been and surrounded by the bee. Now, Pazibon Chig and Ubrid, being on Tosia, Pishin and Makis at a coop, the other Giro got them a big barry. The town Santa Cune, Colorado being a legoga, Master Biscuit. Musango, Language to repeat Charlie Crickney, Davis Mullen, so through Mingla Sandra came on Margaret at Jara Pipari, aging as Sanjay Phillips, Poppy that gateway where double Mingla Sandra, so in Tupada got Quimma Bujang, Yenso Yagani, Colorado being a Lumu Lukin, Commissango, Sondaga, Tanjaka, and Amakuru, Mupia Bagiraba.
Quarimala Nanga Nuro, Quarimala City, Niga, Free Goose, or a Midon, Pau Quergelo, Lunezo, Chosen Ute, Somido, Ninaga Yari, Pia Monine, Shunri, Pong Kebari, Kunikezelo Dariga, Deshin Lumio, Turego, Munega, Tisabido, Shapu, Nijaroma, Kezelo Dariga, Luce Ugo, Ketona, and Ere, so we may, they sondu Uye has Sabido Tola, Omelo, Mioli, and John Anabaniga, Piobare, Midon Pau Quemuha, Lubon Tanjogo, Tigas, Sabido, Lu, Tonda, Tonya, Lago, Biluago, Shipion Tabare, Dianadu in the Selashin, Vido. Jama is kind of a put habare. Choiriha, Rodio, Yare, T. Season Lalu, Edima, Mila, Mune, Tesomule, Shiru, Sobare, Rose, Teson, Saton, Ube, Petuba, Tedesrago, Porto, Namade, Choi, Sisin, Muha, Pujain, the town here, Gozanet, degree, Fariati, Mintani, that don't sharp way to the net. The best sharp way moody net, Petuba, Tedesrago, Queja Muddy, to a teacher, Kekechoniabare. Fugo, Mira, Guatemala, City, and not Domber, Nasakona, Major Mashida, Mira, Poka Mujang. La Arula, Nangaraga, Lizzie, Lepe Tagara, Manigar of Yamido Pungababi.
Few Americans and Menepa Nimavala season ago, Menetownaigani, Conanaiti, Lightomida, Donzani, Kilohats, Gotondonga, Lightomida, Lizzie, Kilohats, Conleshitonia, Lightomida, Lizzie, Kilohats, Chowdinga, Donyane, Tudiana, Iwama, Lilamida, Diakuze, Kilohats, Tinga, Kongarogani, Tolu and Binivari.
မနေ့ရှင်းလာရတဲ့ကိုနိုင်အထိပြန်လဲထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ 20
Rodrigo Duterte, Tugu Taukan Apinjare Taunachide, Philippine Lotomaria Shima, Ainonde, Mutumituye, no Kangu, the Ningle Nangelu, Dora Tura Duga Twe, Sazia Nausia Pi, Pianpia Tore Duga Pione, Puesu, Dogayabare, Philippine Pidu Nagaro, Tamaria Loyaha, Tiga Ninao, Lopo Yuram Hope, Piotabo Nangera, Yonjibare, Nangel Marine, Mutumi Losha, Dure Garo, Tamaria Loyaha, Paupiane, Loya Peso, Vido, Pitin, Shocha, Nijabare. တော့ကိုရီးယားနိုင်ငံရောက်ဖိလစ်ပိုင်အလို့သမားတွေနဲ့တမနာဒူတာဒေးတို့တင်းနေနေတုန်းကတွေ့ဆုံခဲ့ကြတော့အခုလိုနန်းနဲ့ကိစ္စဖြစ်ခဲ့တာပါအဲ့ဒီမှာတမနာကအမျိုးသမီးနှစ်ဦးကိုစာအုပ်လက်ဆောင်လာယူဖို့စင်ပေါ်ကိုဖိတ်ခေါ်ခဲ့ပါတယ်ပထမအမျိုးသမီးကတော့တမနာကပါကိုပဲနားလာမှာ ဒုတိယအမျိုးသမီးဘီယာခင်ဆိုတဲ့အမျိုးသမီးကတော့တမနာဒူတာဒေးကအိမ်အောင်ရှိမရှိမေးမြန်းပြီးတော့သူ့ရဲ့နှုတ်ခမ်းကိုနမ်းခဲ့ပါတယ်ဒါဟာတောင်ကိုဘွေမြူကြပါနဲ့အပျော်သဘောနဲ့နမ်းလာပါလို့လည်းအသက်86နှစ်ရှိဖြစ်တဲ့တမနာဒူတာဒေးကပြောပါတယ်တောင်ကိုရီးယားအမျိုးသားနဲ့လက်ထပ်ထားတဲ့ဘီယာခင်ကလည်းတမနာကသူ့ကိုနမ်းလာဟာအပျော်သဘောပါလို့ဖိလစ်ပိုင်သတင်းဌာနကိုပြောခဲ့ပါတယ်
ကမ္ဘာပေါ်မှာအမျိုးသမီးတွေကားမောင်းခွင့်ကိုတားမြစ်တဲ့တခုတည်းသောနိုင်ငံဖြစ်တဲ့ဆော်ဒီအာရေဗျကသူတို့ရဲ့တားမြစ်ချက်ကိုဒီလကုန်လမှာဖယ်ရှားဖြစ်တော်မှာမို့အခုအမျိုးသမီးတွေကိုကားမောင်းလိုင်စင်ချတင်ထုတ်ပေးနေပြီဖြစ်ပါတယ်ဗြိတိန်လက်ဗနန်နဲ့ကနေဒါပါဝင်တခြားနိုင်ငံတွေမှာလိုင်စင်ရထားပြီးတဲ့အမျိုးသမီးတွေကိုဆော်ဒီကားမောင်းလိုင်စင်စတင်ထုတ်ပေးနေပြီဖြစ်ကြောင်းတ ကောင်းမွန်ခွင့်အတွက်ဆယ်စုနှစ်နဲ့ချီပြီးပြည်ပြန်ထားတာကိုဒုနဲ့24နှစ်မှာစတင်ဖယ်ရှားပေးဖို့ပြင်ဆင်နေတာဖြစ်ပါတယ်။ဒါဟာရင်းနှီးနဲ့ချမ်းသာတဲ့ရှေးဥစွဲကွန်ဆာဗေးတစ်နိုင်ငံကိုခင်မိနိုင်ငံဖြစ်ပြည်ပြန်ပြောင်းလဲဖို့လုပ်နေတဲ့ဆော်ရီမင်းအင်ရှိမင်းသားဆလစ်ခါလစ်ဘင်ဆယ်မန်ရဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။
ထိတ်တဲ့ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးတင်နဲ့ကိုကြောင်းလင်းတို့ကြီးညာပြီးခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုထုတ်လင်းပြပါတော့မယ်။မြန်မာသတင်းတွေမတင်ဆက်ခင်ရေဆုံးနိုင်ငံတကာသတင်းတစ်ပုဒ်ကိုကြားပါမယ်။တရုတ်နိုင်ငံတီယန်အန်ဂျီမင်းရင်းပြမှာလွန်ခဲ့တဲ့29နှစ်ကဒီမိုကရေစီရေးတောင်းဆိုခဲ့သူတွေကိုတရုတ်အစိုးရကဖြိုခွဲနှိမ်နင်းခဲ့တာကြောင့်ထ ဆိုလိုက်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးကတနင်္ဂနွေနေ့ကကြေညာချက်ထုတ်ပြီးတော့တောင်းဆိုလိုက်တာဖြစ်ပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးတော့ကိုကျော်အောင်လင်းကဆက်ပြီးပြောပြပေးပါလိမ့်မယ်ခင်ဗျာ
တရုတ်နိုင်ငံရဲ့မြို့တော်ပေကျင်းရဲ့မြို့လယ်ကောင်မှာရှိတဲ့ TNMN ရင်းမြစ်မှာ1989ခုနှစ်ဇွန်လ4ရက်နေ့တုန်းကဒီမိုကရေစီတောင်းဆိုဆန္ဒပြသူတွေကိုအာဏာပိုင်တွေကအပြင်းထန်ဖြိုခွင်းခဲ့တဲ့ဖြစ်ရပ်ဟာတနင်္လာနေ့တုန်းက29နှစ်ပြည့်ခဲ့ပါတယ်တေဆုံးသူတွေထိခိုက်ဒဏ်ရာရသူတွေနဲ့ဖမ်းဆီးခံရတဲ့သူတွေထောင်နဲ့ချီပြီးရှိတယ်ဆိုပေမဲ့အခုချိန်ထိစီးရင်အတိအကျမသိရသေးပါဘူးအဲ့တုန်းကအချိန်3ပတ်ကြာဆန္ဒပြနေတဲ့သူတွေကိုတရုတ်လုံခြုံရေးတပ်ဖွဲ့တွေကတနက်တွေနဲ့ပစ်ကတ်ခဲ့တာပါတီအန်အမ်အင်ဂျင်မြင်ကိုတင့်ကားတွေနဲ့ပါလာပြီးတော့ဆန္ဒပြသူတွေကိုအာဏာပိုင်တွေဘက်ကဖြိုခွင်းခဲ့တာပါ။တင်းနင်းနယ်တုန်းကထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုရဲ့ကြေညာချက်ထဲမှာတော့တီအန်အမ်အင်ဂျင်ခင်းမှာတရုတ်စစ်အရေးဖြိုခွင်းမှုကြောင့်တေဆုံးပျောက်ဆုံးတဲ့ဖမ်းဆီးခံရတဲ့သူတွေရဲ့စီးရင်အပြည့်စုံကိုလူသိရှင်ကြားထုတ်ပြန်ပေးဖို့အဲ့တုန်းကဖမ်းဆီးထားခဲ့တဲ့သူတွေကိုပြန်လွှတ်ပေးခြင်းအပြင်တီအန်အမ်အင်ဂျင်မြင်မှာရှိခဲ့တဲ့အဖြစ်အပျက်တွေကိုအမှတ်ရနေစေမှာဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်အဲ့ဒီဆန္ဒပြပွဲမှာပါဝင်ခဲ့ကြတဲ့သူတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုအနောက်ရှက်ပေးနေတာတွေကိုလည်းအဆုံးသတ်ဖို့ဝန်ကြီးပွန်ပီယိုကတိုက်တွန်းတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကကွယ်လွန်ခဲ့တဲ့နိုဘယ်ငြိမ်းချမ်းဆုရှင်လူရှောင်ဘိုးရဲ့စကားကိုလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကသူ့ရဲ့ကြေညာချက်ထဲမှာထည့်သွင်းကိုးကားခဲ့ပါသေးတယ်။အဲ့ဒါကတော့ဇွန်လ4ရက်နေ့မှာတည်ဆုံးခဲ့ရတဲ့သူတွေရဲ့ဝိညာဉ်တွေဟာအခုချိန်ထိအေးချမ်းမှုမရနိုင်သေးဘူးဆိုတာပါပဲ။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုရဲ့တီအန်အမ်အင်ရေးခင်းနှစ်ပတ်လည်နေ့ကြေညာချက်နဲ့ပတ်သက်ပြီးတော့တရုတ်စုအဘကတော့ဒေါသတကြီးနဲ့တုံ့ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိုတရားဝင်ကန့်ကွက်စာလဲပေးပို့ထားတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟွာချူရင်းကပြောပါတယ
်။တိရှင်းရှိစီ80年代末发生的那场政治风波
1989年မြန်မာနောက်ပိုင်းမှာဖြစ်ခဲ့တဲ့ကိစ္စတွေဟာနိုင်ငံရေးဆိုင်ရာစုပူလှုပ်ရှားမှုတွေပဲလို့တရုတ်အစိုးရကရှင်းရှင်းလင်းလင်းပြောထားပြပါပြီ။အမေရိကန်အစိုးရကတရုတ်အစိုးရကိုဆန့်ကျင်တဲ့ညင်ညာချက်တွေဒီတိုင်းထုတ်ပြန်နေတာတွေကိုတရုတ်နိုင်ငံကအင်မတန်မှမကြည်မနက်ဖြစ်ရပါတယ်။ဒါတွေဟာတရုတ်စုရကိုအခြေမြစ်မရှိဘဲဆွဆွဲနေတာတွေဖြစ်ပြီးတရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဝေရောက်ဆက်ဖက်နေတဲ့ကိစ္စလည်းဖြစ်ပါတယ်။ဒီလိုမျိုးတွေဆက်မလုပ်ဖို့တရားဝင်ကန့်ကွက်ပါတယ်။တရုတ်ကိုအခုလိုဆန့်ကျင်နေမဲ့အစားတရုတ်အမေရိကန်နှစ်နိုင်ငံဆက်ဆံရေးပိုပြီးတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ဖို့လေကျမတို့ကတိုက်တွန်းပါတယ
်။အမေရိကန်နိုင်ငံရဲ့ဝန်ကြီးရဲ့ကြေညာချက်ဟာတင်းနမင်းချင်းပြင်းဖြိုခွင်းမှုနဲ့ပတ်သက်ပြီးတော့တရုတ်စိုးရကအတိမတ်ပြုပြီးတာဝန်ယူဖို့ထင်ဟပ်စေတယ်လို့ Human Rights Watch လို့ခေါ်တဲ့လူခွင့်ဆောင်ချင်မှုဖွဲ့ရဲ့အာရှရေးရာအမှုဆောင်ညွှန်ကြားမှု Brett Adams က VOA ကိုပြောပါတယ
် We welcome what the United States is saying what is really important is for the United States
American ကအခုလိုပြောဆိုတာကကျွန်တော်ကကြိုးဆိုပါတယ်အရေးကြီးတာက TMN အရေးကြီးနှစ်ပတ်လည်မတိုင်ခင်ကာလမှာ American နဲ့တခြားနိုင်ငံတွေက TMN အရေးကြီးနဲ့ပတ်သက်ပြီးတရုတ်စိုးရနဲ့ပြောဆိုဆွေးနွေးတာပါ ီလိုလောက်တာတွေမတွေ့ရဘူး။နောက်ကိုရီးယား၊ဆီးရီးယားစတဲ့နိုင်ငံတွေရဲ့အရေးတွေမကဘူး။တရုတ်နိုင်ငံကလူ့ခွင့်ရေးအခြေအနေကိုအူစားပေးပြောဆိုဆွေးနွေးဖို့အရေးမှာအမေရိကန်ပြည်ထောင်စုကကမ္ဘာအင်အားအကြီးဆုံးနိုင်ငံတစ်ခုဖြစ်ဆက်ပြီးတည်ရှိနေတာကလည်းသိပြီးအရေးကြီးတဲ့အချက်ဖြစ်ပါတယ်။မကြာသေးခင်သတင်းမှတ်တွေတော့ငါပဲနိုင်ငံကြီးတရုတ်အခွင့်အရေးလှုပ်ရှားသူဟူကြားအပါဝင်လှုပ်ရှားသူတို့တရုတ်နိုင်ငံမှာအဖမ်းခံခဲ့ရပါသေးတယ်။ TNM ဖြိုခွင်းမှုနဲ့ပတ်သက်ပြီးမကျေနပ်လို့ပြောဆိုသူတွေလည်းအဖမ်းခံနေရတော့
မှ TNM ရေးခင်းနဲ့ပတ်သက်ပြီးတော့တရုတ်ဆိုရကဘလို့ပဲဖုံးကွယ်ထားနေပေမဲ့လည်းတရုတ်ပြည်သူတွေကတော့ဒီဖြစ်ချက်ကိုမမေ့နိုင်ကြဘူးလို့လည်းလူခွင့်ရေးအဖွဲ့ညင်ကြားမှု Brett Adams ကပြောခဲ့ပါတယ်
။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်။အခုတော့မြန်မာပြည်ဆိုင်ရာသတင်းတွေကိုကြားပါတော့မယ်။ဖန်စီခံရိုက်တာတင်းတော်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုနဲ့ပတ်သက်ပြီးတော့တရားခံဘက်ကအပြစ်ဖြေရောင်ပြတ်တာကိုလိုအပ်တဲ့အချက်လက်တွေဟာလက်ကင်ဖုံးနေတဲ့မှာရှိနေပေမဲ့ဒါရီဟာရဲကတင်ပြတဲ့အထက်မှာမပါဘူးလို့တရားခံကြီးရဲ့ရှေ့နေကပြောပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အဝတီနဲ့အေးအေးယူခံနေရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုဇွန်လ4ရက်တနင်္လာနေ့ကမြောက်ပိုင်းခရိုင်တရားရုံးမှာ23ဒီမြောက်ရုံးထုတ်ခဲ့တာဖြစ်ပါတယ်။အပြစ်စုံကိုဒေါခင်မျိုးသက်ပြောပြပေးပါလိမ့်မယ်ခင်ဗျာ။
နိုင်ငံတော်လှိဝတ်ချက်အဥ်ရီနဲ့အရေးယူခံရတဲ့ Righteous တင်းတောင်နှစ်ဦးရဲ့အမှုကိုတနင်္လာနေ့မှာရုံးထုတ်ခဲ့ရမှာဒီဇင်ဘာလ7ရက်နေ့သူတို့အဖမ်းခံခဲ့ရခြင်းရဲတွေတင်းစီသွားခဲ့တဲ့သူတို့ရဲ့ဖုန်းတွေကအချက်လက်တွေကိုအစိုးရရှေ့နေတွေတရားရုံးတော်မှာတင်ပြခဲ့တာဖြစ်ပြီးဒီတင်ပြချက်တွေထဲမှာတရားခဏတွေဘက်ကအပြစ်မရှိကြောင်းတတိပြဖို့အတွက်လိုအပ်တဲ့အချက်လက်တွေမပါခဲ့ဘူးလို့သူတို့ရဲ့ရှေ့နေဖြစ်သူဦးတန်းစောအောင်ကပြောပါတယ်ပြီးခဲ့တဲ့လတုန်းကရုံးတော်မှာတက်တဲ့အဖြစ်နဲ့လက်ခံခဲ့တဲ့အသိခံရတဲ့သူတို့ရဲ့ဖုန်းတွေထဲမှာသူတို့အဖမ်းမခံရခင်ကဆက်သွယ်ပြောကြားချက်တွေရှိနေတာဖြစ်ပြီးအခုရဲတွေတင်ပြတဲ့အထက်မှာအမှုအတွက်အဓိကကျတဲ့သူတို့ပေါ်မှာဆွဲချက်မမှန်ကန်ကြောင်းအထောက်အထားဖြစ်နေတက်တဲ့ပြဆရာအချက်လက်တွေတော့မပါဝင်ဘူးလို့သူတို့ရဲ့ရှင်းတွေကတရားရုံးအထက်မှာသတင်းတောက်တွေကိုပြောပါတယ်သူတို့လိုအပ်တဲ့ဒီအချက်လက်တွေဟာအမှုမှပေါ်ပေါက်ရေးအတွက်အထောက်အကူဖြစ်စေနိုင်တာမို့အသေးစိတ်ကိုထုတ်ပြန်ပေးဖို့ရုံးတော်ကိုရှေ့နေဦးတန်းစောအောင်ကပန်ကြားခဲ့ပေမဲ့တရားသူကြီးဦးရဲလွန်ကပယ်ချခဲ့တယ်လို့လည်းပြောပါတယ်။သတင်းတောင်နှစ်ဦးရဲ့ဖုန်းတွေကို IT နည်းပညာကျွမ်းကျင်သူတွေကစနစ်တကျစစ်ဆေးခဲ့ကြောင်းနဲ့အရင်ရုံးချင်းမှာပြတ်တက်ခဲ့ပြီးဖြစ်တဲ့အတွက်အသေးစိတ်အချက်လက်တွေနောက်ထပ်ယူစရာမလိုဘူးလို့ပြောပြီးတရားသူကြီးကပယ်ချခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။တနင်္လာနေ့ရုံးချင်းမှာနေပြည်တော်ရဲမှုကင်းတပ်ဖွဲ့နည်းပညာမှုကင်းဌာန CID ရဲမှုအောင်ကျော်ဆန်းကိုစစ်ဆေးမေးမြန်းခဲ့တာဖြစ်ပါလေ။ရဲမှုရဲ့ရုံးတော်မှာထွက်ဆိုချက်တွေဟာယူသားမှုမရှိကြောင်းရုံးတော်အပြီးမှာကိုဝါလုံးကအခုလိုပြောပါတယ်
။ကျွန်တော်တို့ကိုယ်တိုင်တော့မသိတဲ့စာရေးစာတိုင်းတွေဒီနေ့တင်လာတာဆိုတော့အခြေအနေကကျွန်တော်တို့နားမလည်နိုင်ဘူးပေါ့နော်။တကယ်တမ်းကျွန်တော်တို့ဖော်ထုတ်ခဲ့တယ်သူတို့လည်းပဲဟိုအကြောင်းအရာတချို့ကျွန်တော်တို့ကူညီပေးခဲ့ရတယ်။ဒါတွေကြတော့မတင်မဲနဲ့အခုဒီစာရေးစာတိုင်းတွေဘယ်ဟာမှမသိတာတွေတင်လာတယ်ဆိုတဲ့အခါကျတော့ဒါကျွန်တော်တို့ဒီပုံမှန်နဲ့မညီညီအောင်လုပ်နေတဲ့အနေအထားမျိုးရှိနေသလားလို့ကျွန်တော်တန်ဆာဖြစ်မိပါတယ်
။ Writers တင်းတောက်တွေဖြစ်တဲ့အသက်32နှစ်အရွယ်ကိုဝါလုံးနဲ့အသက်28နှစ်အရွယ်ကိုကျော်စိုးဦးတို့ဟာမတိမငိမ့်ဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမွတ်စလင်ဆယ်ဦးအသက်ခံခဲ့ရတဲ့ကိစ္စအတွက်တရင်ရဖို့အတွက်စုံစမ်းနေကြတာဖြစ်ပါတယ်။မနစ်ကဒီဇင်ဘာ7ရက်ကရန်ကုန်မြောက်ပိုင်းကစားတောက်ဆိုင်တစ်ခုမှာရဲကသူတို့ကိုတွေ့ဆုံဖို့အတွက်ချင်းဆူခဲ့တဲ့အတွက်တွားရောက်ခဲ့ပြီးသူတို့တခါမှမတွေ့ဘူးသေးတဲ့ရဲနှစ်ယောက်ကသူတို့လက်ထဲဆရစတန်းတွေပေးပြီးချင်းမှာပဲသူတို့အဖမ်းခံရတာဖြစ်ကြောင်းသူတို့ကမိသားစုဝင်တွေကိုပြောပြခဲ့တာဖြစ်ပါတယ်။အမှုကိုအမှန်တိုင်းဖြစ်စေချင်ပါတယ်လို့လည်းကိုဝါလုံးကပြောပါတယ်။
ကျွန်တော်တို့နေရတော့ကျွန်တော်တို့ဒီနေ့မှအနေနဲ့ကျွန်တော်တို့ပို့ထုတ်ခဲ့တာဒီအမှန်တမ်းကြည့်ကြည့
်ပြီးခဲ့တဲ့ရုံချင်းတွေမှာတော့ရဲနဲ့သူတို့တွေတွေ့ဆုံကြတာနဲ့ပတ်သက်ပြီးကိုဝါလုံးကိုရဲကဖုန်းဆက်ပြီးတွေ့ဖို့ချင်းခဲ့တာလားဒါမှမဟုတ်သူကပဲရဲကိုဖုန်းဆက်တာလားဆိုတာနဲ့ပတ်သက်ပြီးစစ်ဆေးမေးမြန်းခဲ့တာဖြစ်ပါတယ်။တရင်တောက်တွေရဲ့ရှေ့နေတွေကတော့ရဲရရှိတွေတဲကတယောက်ဖြစ်တဲ့ရဲရရှိနိုင်နှင်းကကိုဝါလုံးတို့ဖမ်းခံရတဲ့နေ့မှာပဲကိုဝါလုံးကိုဖုန်းသုံးကခေါ်ခဲ့တယ်လို့ထွက်ဆိုခဲ့တာပါဒီဇင်ဘာ7ရက်သူတို့အဖမ်းခံရတဲ့နေ့မှာကိုဝါလုံးကိုဖုန်းမခေါ်ကြောင်းရဲရရှိနိုင်နှင်းကတရားရုံးမှာထွက်ဆိုခဲ့တယ်လို့တွေးဆဖို့အတွက်ကိုဝါလုံးကသာရဲရရှိနိုင်နှင်းကိုခေါ်ခဲ့တာဖြစ်ကြောင်းအစိုးရရှိနေကျော်မင်းအောင်ကတနင်္လာနေ့တရားရုံးမှာရုံးတော်ကိုတင်ပြခဲ့တာဖြစ်ပါတယ်ဒီကိစ္စအတွက်တက်တည်ပြခြင်းဒါဟာတရားခံဘက်ကတာဝန်သာဖြစ်ကြောင်းလည်းအစိုးရရှိနေကပြောကြားခဲ့တာပါပြီးခဲ့တဲ့လတုန်းကတော့ဒီမှုနဲ့ပတ်သက်ပြီးဒူရဲမှုမိုးရံနိုင်ငံထွက်ဆိုခဲ့ရမှာတော့ကိုဝါလုံးနဲ့တွေ့ဆုံဖို့အထက်အရာရှိကနေရဲအရာရှိနိုင်နှင်းကိုအမိန့်ပေးခဲ့တာဖြစ်ပြီးသတင်းတောက်တွေကိုထောင်ချောက်ဆင်ဖမ်းဖို့အတွက်လှုပ်တာဖြစ်ကြောင်းထွက်ဆိုခဲ့တာပါအ အဲ့ဒီအချိန်ကလည်းရဲရရှိနိုင်လင်းကမဟုတ်မှန်ကြောင်းညှင်းဆိုခဲ့ပါတယ်။တရားရုံးထွက်ဆိုပြီးမှပဲဒူရဲမှုမိုးရံနိုင်ဟာရဲစည်းကမ်းချိုးဖောက်မှုနဲ့ထောင်နှံတစ်နှစ်အကြခံခဲ့ရတာဖြစ်ပါတယ်။သူတို့နှစ်ဦးရဲ့အမှုအတွက်နောက်ထပ်ရုံးချင်းကတော့ဇွန်လ5ရက်အင်္ဂါနေ့ဖြစ်ပါတယ်
။ဒေါက်ကင်မျိုးတက်ပြောပြတော့တာပါ။သူရရှိမြခင်ဗျာ။ပြည်ပကနေ LNG ဓာတ်ငွေ့ဝယ်ယူတင်သွင်းပြီးလုပ်မဲ့ရက်စစ်ထုတ်လို့ရစီမံကိန်းတွေကိုတရားဝင်တင်တာမခေါ်ဘဲနဲ့ဆောင်ရွက်ခဲ့တဲ့ပေါ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကဝေဖန်ထောက်ပြခဲ့ကြပါတယ်။တင်တာမခေါ်ဘဲလုတ်ပိုင်ခွင့်ပြုလိုက်တဲ့ကုမ္ပဏီဟာအဂတိလိုက်စားမှုကော်မရှင်ကနေခေါ်ယူစစ်ဆေးတယ်လို့သတင်းထွက်ပြီးတော့ဝန်ကြီးတာဝန်ယာဒုကနေနှုတ်ထွက်ခဲ့တဲ့စီမံဘဏ္ဍာဝန်ကြီးဟောင်းရဲ့ဇနီးအလုတ်လုတ်ကန်နေတဲ့ကုမ္ပဏီဖြစ်နေတာမို့တရားမျှတစွာလုတ်ပိုင်ခွင့်ရတာမဟုတ်ဘူးလို့အတိုက်ခံကြန့်ခံရေးပါတီအမတ်ကလွှတ်တော်မှာစွပ်စွဲလိုက်ပါတယ်။ဒီကြောင့် view ညီမပိုင်းတရင်တော့မမ်မီခတရင်ပေးပို့ထားတာကိုနားဆင်ပ
ါခုကြောင်ဒီတွေထဲမှာလဲဒါ Supreme Safety Company Limited က project နှစ်ခုကိုပောင်းရင်ပတ်သက်ပါတယ်ပြပလောကမှာတော့အဲ့ဒီ company ကအငြင်းစားယူသွားတဲ့အခုစီမံဘဏ္ဍာဝန်ကြီးဟောင်းဥကြုံဝင်ရဲ့သတိကလုံနေတယ်ဆိုပြီးတော့ကျွန်တော်တို့ကသိရတယ်တခါအဲ့ဒီ Supreme Company ဟာဝန်ကြီးပိုင်ဆိုင်တဲ့ယူရေးမြန်မာနဲ့ဥပောက်ထားတဲ့နောက်ကဲမှာရှိတယ်ဆိုတာကပြောနေရတယ်ကျွန်တော်နားနဲ့မဆောင်ကျွန်တော်ကြားနေရတယ်မဆွတ်ဆဲဘူးကျွန်တော်ကြားရအောင်ကြောတာဖြစ်ပါတယ်
ဒီကနေ့ပြည်သူ့လွှတ်တော်မှာအတိုက်ခံပါတီတန့်ခံရေးဘက်ကမင်းကင်းပြည်သူ့လွှတ်တော်ကိုစလေဥမောင်မြင့်ကအခုလိုဆွတ်ဆွဲပြောဆိုလိုက်တာဖြစ်ပါတယ်ဒီလိုဆွတ်ဆွဲလိုက်တဲ့အပေါ်လာရောက်ဖြစ်တဲ့လျှက်စစ်ဝန်ကြီးကဒီလုပ်ငန်းတွေမှာဆွတ်ဆွဲပြောဆိုခဲ့တယ်လို့ဝန်ကြီးဟောင်းဦးကျော်ဝင်းဇနီးနဲ့ပတ်သက်ချင်းရှိမရှိကိုဖြည့်ရှင်းချက်ထုတ်ပြီးရှင်းပြခဲ့တာမရှိခဲ့ပါဘူးဝန်ကြီးဟောင်းဦးကျော်ဝင်းဇနီးအလုပ်လုပ်တဲ့ဆိုတဲ့ Supreme Trading Company ဟာAOR နဲ့ကြောက်ဖြူဒေတာတွေမှာနှစ်နေရာတိတိလုတ်ပိုင်ခွင့်ရထားတာဖြစ်ပါတယ်။ဒီကုမ္ပဏီဟာ2005ခုနှစ်မှာကုမ္ပဏီစည်ရင်တင်သွင်းထားတဲ့ကုမ္ပဏီဖြစ်ပြီးပိုင်ရှင်အမည်ဦးစိန်မြင့်ဒါရိုက်တာဒေါ်မြတ်တန်တာနဲ့ဦးစော်နိုင်သိန်းအမည်တို့နဲ့ကုမ္ပဏီမှတ်ပုံတင်ရုံးမှာတရားဝင်မှတ်ပုံတင်ထားတာဖြစ်ပါတယ်။မင်းကင်းပြည်သူ့လွှတ်တော်ကိုလည်းဥမောင်မြင့်ဆွဆွဲထားတယ်လို့အဲ့ဒီကုမ္ပဏီမှာဝင်ကြီးဟောင်းဦးကျော်ဝင်းဇနီးပါဝင်ပတ်သက်ခြင်းရှိမှရှိကို VOA အနေနဲ့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ကုမ္ပဏီဘက်ကဆက်သွယ်ခဲ့ပေမဲ့ဖုံးပြန်လဲဖြေချခြင်းမရှိခဲ့ပါဘူး။ဥကြုံဝင်ပြည်တော်စုဝင်ကြီးအနေနဲ့လောက်ကင်တုံးကဖော်ပြခဲ့တဲ့ကိုရေးရာဇဝင်ထဲမှာတော့ဇနီးတွေကိုမိခိုအနေနဲ့သာဖော်ပြထားခဲ့ပါတယ်။အစိုးရကလုပ်မဲ့ရန်ကုန်အေရဝတီရခိုင်နဲ့တနင်္လာရီဒေသတွေမှာ2020ပြည့်နှစ်မှာမဂါဝက်3000ထွက်ရှိမဲ့လက်စစ်တပ်အားပေးစက်ရုံ4ရုံဟာအမေရိကန်ဒေါ်လာ5ဘီလီယံကုန်ကြမယ်လို့ဆိုထားပါတယ်။လုတ်ပိုင်ခွင့်ရထားတဲ့ကုမ္ပဏီတွေကတော့အေရဝတီတိုင်းကံပေါက်ဒေသမှာ Total Gas and Power Business Service SAS နဲ့ Siemens AG အေရဝတီတိုင်းမီးလောင်ကြိုင်မှာတော့ Jefu Holding Company Limited နဲ့Supreme Trading Company Limited ရန်ကုန်တိုင်းအလုံးမှာတော့ TTCL Public Company Limited ကြောက်ဖြူမှာတော့ Sino Hydro Corporation Limited နဲ့ Supreme Trading Company Limited တို့ကိုလုတ်ပိုင်ခွင့်ပေးခဲ့တာဖြစ်ပါတယ်ဒီလုတ်ပိုင်ခွင့်ကိုတော့ပြီးခဲ့တဲ့ January လကထုတ်ပေးခဲ့တာဖြစ်တယ်လို့ကျက်စစ်စွမ်းအင်ဝင်ကြီးဦးဝင်းခိုင်ကလွှတ်တော်မှာပြောဆိုလိုက်ပါတယ်ဒီလိုဆွဆွဲမှုနဲ့ပတ်သက်ပြီးလျှက်စစ်ဝန်ကြီးက2019ခုနှစ်ဇွန်လ17ရက်နေ့ကကျင်းပတဲ့စီးပွားရေးရာကော်မတီမှာဆုံးဖြတ်ချက်အရအစိုးရပုတ်ကလေးကပူးပေါင်းဆောင်ရွက်မှုစီမံကိန်းတွေဆောင်ရွက်တာမှာရင်းနှီးမြှုပ်နှံသူအစီအစဉ်နဲ့ဆောင်ရွက်လိုတဲ့အစိုးပြုစီမံကိန်းတွေကိုနိုင်ငံတော်နဲ့ဒေသအကျိုးဖြစ်ထွန်းမှုပေါ်မူတည်ပြီးတင်တာလုပ်ငန်းစဉ်မလိုအပ်ဘဲခွင့်ပြုနိုင်တယ်လို့ဆိုထားတာမို့တင်တာမခေါ်တာဖြစ်ကြောင်းပြောဆိုလိုက်ပါတယ်
ကျက်စင်းနဲ့စွားရင်ဝင်ကြီးတယောက်အနေနဲ့နောက်3နှစ်မှာကိုတိုင်းပြည်မှာဓာတ်ငွေတွေကုန်တော့မှာကိုတည်တည်ကြီးနဲ့ဘာမှမလှုပ်ရှားပဲမလှုပ်ပဲမကင်ပဲနေလို့မရပါဘူးဓာတ်ငွေဆယ်ကိုငါလောလောဆယ်မီဂါဝတ်1400ကျော်ကျွန်တော်တို့ပေးနေပါနောက်3နှစ်မှာအဲ့ဒီကြေတွင်းဓာတ်ငွေတွေမရရင်ကျွန်တော်တို့1400မီဂါဝတ်စနစ်တွေကနေပြုတ်ထွက်သွားမယ်ဆိုရင်ဒီမှာရှိတဲ့မှတ်ကြီးများအားလုံးဘာတွေဖြစ်ပုံလဲဆိုတာမှန်းဆလို့ရပါတယ
်။ဝင်းကြီးဘက်ကပြန်လဲဖြေကြားတာနဲ့ပတ်သက်လို့ဥမောင်မြင့်သဘောထားကို VOA ကဆက်သွယ်မေးမြန်းလာမှာတော့သူကအခုလိုဖြေကြားသွားခဲ့ပါတယ်
။ဒေါ်သာစုကြည်ဦးစီးတဲ့စီးပွားရေးကော်မတီကတန်းတာခေါ်ဆရာမလိုဘူးလို့ပြောတယ်ဆိုပြီးပြောတာ။ဒေါ်သာစုကြည်ရဲ့စီးပွားရေးကော်မတီဆိုတာသမရရုံးရဲ့အောက်မှာပဲရှိတယ်။သမရရုံးကထုတ်လာတဲ့ညွှန်ကြားချက်ဖြစ်တဲ့စီးပွားရေးလုံခြုံရေးလုံမဲ့ဆိုရင်တန်းတာခေါ်ရမယ်ဆိုတဲ့နှစ်မြေဆောင်2019ကိုကျော်လွှားလို့မရဘူး။ ကျွန်တော်တို့စီဝါရေးကော်မတီမှားတယ်လို့ငါဝေဖန်တယ်ဒုတိယတစ်ချက်ကတော့သောသောသူကြီးဦးစီးတဲ့စီဝါရေးကော်မတီ
ว่าเอ็กซ์ไพลท์หลุดออกมาเอริซีมังเกนเลกูกูซูเปอร์คอมมูนิอปาวินปี่รื้นโรงงานရှင်အချို့ဟာနိုင်ငံတကာကုမ္ပဏီအချို့နဲ့ပူးတွဲလုပ်ပိုင်ခွင့်ရရှိတာဖြစ်ပါတယ်ရှင်မမ်းမိခရဲ့သတင်းတော်ကိုနားဆင်ကြရတာပါထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်အတွင်းမှာကုန်တင်ကားနဲ့တည်ဆောင်လာတဲ့ကာလတန်ဖိုးထိုင်းဘက်ငွေတန်ပေါင်း3000နီးပါးတန်ဖိုးရှိတဲ့စိတ်ကြွဆေးပြားအပြားကြီး15တန်းနီ ီကဆိုပါတယ်အကြောင်းစုံကိုမအေးမှသတင်းပေးပို့ထားတာနားဆင်ပါခင်ဗျာ
ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ပြည်နယ်ဖမ်မြို့နယ်မယင်းကျေးရွာအုပ်စုပူကိန်းရဲစစ်စေးရေးဂိတ်မှာဂျွန်လ၂ရက်နေ့ကဖမ်းဆီးမိခဲ့တဲ့စစ်ကြွားစီးတွေဟာ2018ခုနှစ်ထဲမှာအများဆုံးအလုံးရင်းနဲ့ဖမ်းမိခဲ့တာဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ်ဒီစေးဝါးတွေဟာမြန်မာနိုင်ငံအတွင်းကဝါလူမျိုးစုတွေထိန်းချုပ်ရနယ်မြေကဖြစ်တယ်ဆိုပြီးရဲမှူးကြီးချလန်ကရစ်စီရီဘိုရန်ကဂျွန်လ၃ရက်နေ့ညနေပိုင်းမှာလုတ်တဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပေါ်ပြောဆိုသွားပါတယ်ရဲမှူးကြီးပြောဆိုသွားတာကတော့စိတ်ကြွစေးပြ14တန်း9သိန်း 36,000 ကိုအစိမ်းရောင်ကျောပိုးအိတ်85အိတ်မှာထုတ်ပေါ်တယ်ဆောင်လာတာဖြစ်ပြီးမဲရင်ခရိုင်ကျေးရွာ၅အုပ်စုအတွင်းကရဲစစ်စေးဂိတ်မှာရက်တက်ရှာဖွေရာကနေဖမ်းဆီးမိခဲ့တယ်လို့ဆိုပါရယ်ဒီနောက်စိတ်ကြော်စီးတွေတယ်ဆောင်လာတဲ့အဲ့ဒီကားရဲ့နောက်မှာလိုက်လာတဲ့ Toyota Pickup ကအနက်ရောင်ကားတစ်စီးကိုလည်းဖမ်းဆီးထားတယ်လို့လည်းဆိုပါရယ်၆ဘိန်းကုန်တင်ကားကြီးနဲ့စိတ်ကြော်စီးတယ်ဆောင်လာတဲ့ထိုင်းနိုင်ငံသားတွေကိုဖမ်းဆီးစစ်ဆေးခဲ့ရမှာတော့ဒီမူရစေးဝါးတွေကိုအယုဒ္ဓယာပြည်နယ်အတွင်းကမူရကုန်တယ်တွေထံလွှဲပြောင်းပေးရမှာဖြစ်တဲ့အကြောင်းဝန်ခံခဲ့ပါရယ်ကလာတံပိုးဗတ်တမ်းပေါင်း 3,000 နီးပါးတံပိုးရှိတဲ့စိတ်ကြွစီးတွေဟာမြန်မာနိုင်ငံအတွင်းကဝါလူမျိုးစုတွေရဲ့နယ်မြေကဖြစ်တယ်လို့ရဲမှူးကြီးကထုတ်ပေါ်ပြောဆိုသွားပါတယ်မြန်မာနိုင်ငံရှမ်းပြည်နယ်အတွင်းမှာမူရစေးဝါးစက်ရုံတွေတည်ထားပြီးတနေ့တနေ့တန်းနဲ့ချီထွက်နေတဲ့စိတ်ကြွစီးတွေဟာထိုင်းမြန်မာနယ်ကြားဒေသတွေစီကိုဝင်ရောက်လာနေတာဖြစ်တယ်လို့လည်းထိုင်းရနာပိုင်တွေကအမည်ပြောဆိုလို့ရှိပါတယ်။ထိုင်းမြန်မာနယ်ကြားဒေသတွေမှာမူရစ်နေနေရေးတွေကိုတွန်းမြစ်လှုပ်ဆောင်လာနေတဲ့အတွက်ဒီလပိုင်းတွေအတွင်းမှာထိုင်းနိုင်ငံအတွင်းပိုင်းဒေသတွေစီကိုအလုံးရင်းနဲ့ရွှေ့ပြောင်းတည်ဆောင်နေတာဖြစ်တယ်လို့လည်းထိုင်းရနာပိုင်တွေကဆိုပါတယ်။မကြာခဏဆိုသလိုထိုင်းဘက်ကစွပ်စွဲချက်တွေနဲ့ပတ်သက်လို့ UWSA ဝတ်တပ်ဖွဲ့ကတော့ထိုင်းဘက်ကစွပ်စွဲတယ်လို့မဟုတ်ကြောင်းအဲ့ဒီဒေသဘက်မှာဝတ်တပ်ဖွဲ့တွေအခြေချတာမရှိဘူးလို့လည်းရှမ်းပြည်လားရှိုးမြို့အခြေစိုက်စစ်ခရယုံရဲ့ဒုတိယတာဝန်ခံဦးညီရန်ကတော့ VOA ကဆက်သွယ်စင်မှာပြောပြခဲ့တာပါပြီးခဲ့တဲ့ရက်တွေကပဲမြန်မာနိုင်ငံကနေမလေးရှားနိုင်ငံတဲကိုတင်ပို့လိုက်တဲ့ကုန်တစ်တာတစ်ခုအတွင်းမှာကာလတန်ဖိုးအဖြစ်မလေးရှားရင်းကစ်ငွေ83တန်တန်ဖိုးရှိတဲ့ဘူးရစ်စိတ်ကြွစီ1186ကီလိုကိုမလေးရှားနိုင်ငံမှာအများဆုံးဖမ်းမိခဲ့တယ်လို့လည်းမလေးအနာပိုင်တွေကပြောပါတယ်စိတ်ကြွစီးတွေနဲ့ပတ်သက်လို့အာရှနိုင်ငံအတွင်းမှာအဓိကထုတ်လုပ်ရောင်းချနေတာတွေကြီးထွားလာနေတဲ့အတွက်ကမ္ဘာလုံးဆိုင်ရာကျန်းမာရေးကိုချိန်ချောက်မှုအပြင်ဖြစ်နေတယ်လို့လည်းကုလသမဂ္ဂမူရစ်စေးဝါးနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကလည်းပြောဆိုထားပါတယ်။ထိုင်းနိုင်ငံမှာတော့ထိုင်းမြန်မာနယ်ကြားလမ်းတွေကနေဝင်ရောက်လာနေတဲ့စိတ်ကြွစီးတွေကြောင့်မေလအတွင်းမှာပဲစိတ်ကြွစီးတန်း30ကျော်လောက်ဖမ်းဆီးမိခဲ့တာပါ။ထိုင်းနိုင်ငံကတော့သူတို့နိုင်ငံဟာမူရစ်စေးဝါးနဲ့ပတ်သက်လို့စိန်ခေါ်မှုတွေရင်ဆိုင်နေရကြောင်းဒီအတွက်မြန်မာအစိုးရနဲ့ပူးပေါင်းပြီးဇက်တိုက်ဖမ်းဆီးတိုက်ချက်မှုတွေအရှိန်မြင့်လှုပ်ဆောင်သွားမယ်ဆိုပြီးပြောဆိုခဲ့ပါတယ်ရှင်
။မအေးမှဖြစ်ပါတယ်ဒီမိနစ်အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA ကအင်္ဂါနေ့မိနစ်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA ကိုအကြံပြုစာရေးသားပေးပို့လို့တဲ့တည်ထင်တောင်းညင်ရတယ်ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA ရဲ့ Washington ရုံးဖုန်းနံပါတ်ကတော့1-232-382-5554ဖြစ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 51တို့ပြင်လိုက်လက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်လို့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ရမှာပါ။အပတ်စဉ်ကဏ္ဍတွေအစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
နိုင်ငံရေးအင်ဗက်စမန့်မလာဘူး၊ယုံကြည်မှုရှိလာမှာမဟုတ်ဘူး။ဒါနိုင်ငံသားတွေ။အဲ့တော့နိုင်ငံသားအင်ဗက်စမန့်မလာနိုင်
ဘူး။စီးပွားရေးကဏ္ဍတင်ဆက်တဲ့အခါမှာနားဆင်ကြဖို့ရှိပါတယ်။အဲ့ဒါပြင်တုဒ္ဒဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုကောက်နှုတ်တင်ပြပေးပါမယ်။ဘန်ကောက်ပို့စ်သတင်းစာမှာအကျင့်ပြစ်ချစားမှုတက်ဖြစ်မှုမြန်မာကျိုးပန်းဆိုတဲ့ခေါင်းစဉ်နဲ့လာရီဂျီကင်ရေးသားထားတဲ့ဆောင်းပါးကိုဖတ်ရှုရပါတယ်။တက်တန်းနှစ်နှစ်အတွင်းနိုင်ငံရေးအရကြီးမားတဲ့အခက်အခဲတွေကြုံတွေ့နေရတဲ့မြန်မာအစိုးရဟာအဂတိလိုက်စားမှုတက်ဖြစ်ရေးကိုကြီးညာလိုက်ပြီးအစိုးရအတွင်းမှာတည်သာထင်ရှားတဲ့အပြောင်းလဲတွေပြုလုပ်ဖို့ပြင်ဆင်နေပါတယ်။ဝင်းကြီးတစ်ပါးနှုတ်ထွက်သွားပြီးတခြားထိတ်တန့်အရာရှိ18ဦးတည်းမင်းနဲ့ဟာလဲစုံစမ်းစစ်ဆေးတာကိုခံနေကြပါတယ်။ဒီဖြစ်ရပ်တွေကပြီးခဲ့တဲ့သတင်းပတ်အတွင်းအစိုးရအဖွဲ့နဲ့အစိုးရအတွင်းမှာလွှမ်းမိုးနေခဲ့ပြီးတော့တည်ငြိမ်မှုကိုချိန်ချောက်မှုဖြစ်စေခဲ့ပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ဟာယုံကြည်ကိုးစားမှုကိုပြန်ပြီးတော့တည်ဆောက်တဲ့ခြေလှမ်းတွေမင်းမဆန်းဆန်းလှမ်းနိုင်ခဲ့ပါတယ်။အထူးသဖြင့်ကတော့စီးပွားရေးအတိုင်းအဝန်းရဲ့ယုံကြည်ကိုးစားမှုကိုရရှိစေဖို့ဖြစ်ပါတယ်။အဂတိလိုက်စားမှုနဲ့စုံစမ်းစစ်ဆေးမှုခံရပြီးတော့နှုတ်ထွက်သွားတဲ့စီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းရဲ့နေရာကိုနိုင်ငံတကာအတွေ့အကြုံလည်းရှိပြီးတော့အများလေးစားခံရတဲ့စီးရင်ပညာရှင်ဘဏ္ဍာငန်းကျွမ်းကျင်သူဥပဒေသမားဦးစိုးဝင်းကိုအစားထိုးခန့်အပ်လိုက်ပါတယ်။သူဟာယာရုနဲ့ထိုက်တန်တဲ့ရည်ချင်းရှိသူယူသားဖြောင့်မတ်သူဖြစ်တဲ့အတွက်စီးပွားရေးအတိုင်းအဝန်းကဝမ်းသာအားရကြိုဆိုကြပါတယ်။ဒါပေမဲ့ဦးစိုးဝင်းရဲ့အတက်က80ရွယ်ရှိနေပြီဖြစ်လို့စိတ်ပူပန်မှုတချို့ကတော့ရှိနေပါတယ်။မြန်မာနိုင်ငံယင်းနီမြုံနယ်မှုကော်မရှင်ကိုတာဝန်ယူရမယ်သူဖြစ်တာကြောင့်ယင်းနီမြုံနယ်သူတွေနဲ့တွေ့ရမယ်နိုင်ငံတကာနဲ့ပြည်တွင်းညီလာခံတွေတက်ရမယ်အစိုးရအဖွဲ့အစည်းအဝေးတွေလွှတ်တော်တွေတက်ရမှာစသဖြင့်များပြားလာတဲ့တာဝန်တွေကိုထမ်းဆောင်ရမှာဖြစ်တဲ့အတွက်အပင်ပန်းခံနိုင်ရမလားဆိုတာကိုစိတ်ပူသူတွေလည်းရှိပါတယ်အစိုးရအတွင်းသတင်းတွေအရဦးစိုးဝင်းတယောက်တည်းသာဝင်းကြီးအစ်စ်ဖြစ်မှာမဟုတ်ပါဘူးနောက်ထပ်ဝင်းကြီးနေရာတွေလည်းအပြောင်းလဲရှိလာပါလိမ့်မယ်လို့ဆိုပါတယ်အနည်းဆုံး၄နေရာလောက်တော့အပြောင်းလဲတွေရှိမယ်မကြခင်သတင်းပတ်တွေအတွင်းမှာကြီးညာလာပွဲရှိတယ်လို့ဆိုပါရယ်အစိုးရအတွင်းအပြောင်းလဲတွေရှိမှာမို့ရှေ့လာစမ်းပိုင်းကြရင်တချို့နိုင်ငံသားခီးစဉ်တွေမတော်ဘူးတောင်ဆိုင်းငံ့ထားတာတွေရှိတယ်လို့ဆိုပါရယ်ပြဿနာတွေကတချို့ကတော့ဝင်းကြီးယာရုတာဝန်ထမ်းဆောင်မှုတင့်တော်တဲ့သူရှာဖွေရေးဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့နေရအပြောင်းလဲတွေမလုပ်ခင်မှာအစားထိုးနိုင်မဲ့သူအတွေ့အကြုံရှိတဲ့သူအရေးချင်းရှိတဲ့သူတွေကိုပြင်ဆင်ထားဖို့လိုအပ်နေပါတယ်စသဖြင့်ရည်သားထားပါတယ်ဆက်လက်ပြီးတော့မြန်မာနိုင်ငံရဲ့အခြေအနေအရကမ်းလှမ်းမှုဆိုတဲ့ခေါင်းစဉ်နဲ့ The Daily Star သတင်းစာရဲ့ Editor အားပေါ်ကိုကောက်နှုတ်တင်ပြပါမယ်။မြန်မာအစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံမှာပြီးခဲ့တဲ့ဩဂုတ်လကတည်းကစတင်ရောက်ရှိခိုးလုံနေကြတဲ့ရိုဟင်ညာဒုက္ခသည်9သိန်းကိုပြန်ပြီးတော့လက်ခံမှုအစီအစဉ်ရှိတဲ့အကြောင်းစင်ကာပူနိုင်ငံမှာပြုလုပ်တဲ့ဆွေးနွေးပွဲမှာပြောဆိုပါရတယ်။တကယ်တော့နိုင်ငံတကာဥပဒေအရမြန်မာနိုင်ငံဟာသူ့နိုင်ငံအတွင်းညှဉ်းပန်းနှိပ်စက်လို့နေရဆုံးခွာထွက်ပြေးလာခဲ့ရသူတွေကိုပြန်ပြီးတော့လက်ခံမှုတာဝန်ရှိပါရတယ်။မြန်မာအစိုးရဘက်ကဒုက္ခသည်တွေအနေနဲ့သူတို့ရဲ့သဘောဆန္ဒအလျောက်ရွေးချယ်ဆုံးဖြတ်ချက်အတိုင်းဖြစ်ရပါစီမယ်လို့ပြောဆိုထားတဲ့ပုံမှာတန်ပြဖြစ်မိကြောင်းနဲ့အခုလိုအစုလိုက်ပြုံလိုက်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေရဲ့အဖြစ်အပျက်တွေကိုမျက်ဝါးထင်ထင်တွေ့မြင်ထားရသူတွေအနေနဲ့ဒါဟာနောက်ထပ်လေညာမှုတစ်ခုများဖြစ်လိမ့်မလားလို့ရည်သားထားပါတယ်။ဒုက္ခသည်တွေကိုပြန်ပြီးတော့လက်ခံမှုပြင်ဆင်နေမှုတွေကနောက်တစ်ချိန်လှည့်စားဖို့ကြိုးပမ်းကြံစီနေတာလားဆိုတာကိုစိုးရိမ်နေမိပါတယ်။ဒါပေမဲ့အားရစရာကောင်းတဲ့ချက်ကတော့မြန်မာအစိုးရဟာဒုက္ခသည်ပြန်လည်လက်ခံရေးကိစ္စအတွက် UNHCR UNDP တို့နဲ့သဘောတူလက်မှတ်ရေးထိုးဖို့ဆန္ဒရှိတဲ့အကြောင်းပြောဆိုသလိုပြန်လည်လက်ခံရေးလုပ်ငန်းစဉ်မှာကုလသမဂ္ဂကိုပါဝင်ဆောင်ရွက်ခွင့်ပြုမယ်ဆိုတဲ့အချက်ဖြစ်တဲ့စသဖြင့်ရည်သားထားပါတယ်ခင်ဗျာ
အ
ကြတဲ့ကင်ကပဲတက္ကသိုလ်ဝင်ပွင့်စာမေးဝဲအောင်စင်းတွေထွက်လာတာမှာအရင်နှစ်ကတည်းကအောင်ကျက်ကြသွားတာကိုတွေ့ရပါတယ်။ပညာရေးစနစ်ဒုတိယရေးအတွက်လှုပ်ဆောင်နေတဲ့အချိန်မှာအခုလိုအောင်ကျက်ကြသွားတာပါကြောင့်ပါလဲ။အောင်ကျက်ကောင်းပြီးနိုင်ငံတကာအဆင့်ကြီးတဲ့ပညာရေးစနစ်ချစ်အောင်ဘာတွေလှုပ်ဆောင်ဖို့လိုမလဲဆိုတဲ့တော်ဒါရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတရားလီလိုင VOA Facebook channel na chite VOA Burmese News ma le mat che be suni tha lo ya ba de VOA phone number ga 1-2-3-5-5-5 le email le sa ga burmese@voanews.com phit ba de awin suni ja bu tora suni a lo mu thik kho ba de nya
inga nya da ye li le si sim ma pa win suni lo du de di ni nya 9 nai ma tan ngin VOA ko a chi mi set twe ja bu that man pi lo tait twa at ba de khanya အခုတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီ။ American Indian တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်ကစီစဉ်တင်ဆက်ပေးနေတာပ
ါ။ဒီကနေ့မင်းကြင်ပြမယ် Idiom အသုံးက
Smell a rat
ဖြစ်ပါလေ။စာလုံးပေါင်းက SMELL Smell ကအနိုင်ရတာA ကတခုတကောင်း Origin Red ကကျွဲဆိုတော့ Scribe ဖုန်ရဲ့ဓာတ်ရိုက်ဒီပဲကတော့ကျွဲအနံ့ရတာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ကျောင်းကတော့ကျွဲပုအနံ့ကလို့ဆိုပါတယ်ကျွဲပုဟာတိတ်နံပြီးတိတ်ကိုခံရခက်တဲ့အတွက်ကြောင့်လေဒီအသုံးရဲ့ Idiom အဓိပ္ပာယ်ကတော့ဘာရဲ့ညာရဲ့လို့အသေးချာမသိပဲနဲ့အသိစိတ်ကနေတခုခုမတင်ငါစရာမူမှန်တာမနှစ်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကိုI smell a rat လို့ရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြပါစို့
When her husband started getting back home late from work Mary smelled a rat
သူမျိုးသားကခုတလောအင်ဂျန်နာနောက်ကျနေတော့ Mary လည်းမတင်ကားတဲ့စိတ်တွေဖြစ်လာတယ်လေလို့ဒေးဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When her husband started getting back home late from workMary smelled a rat.
အသိစိတ်ကနေတခုခုမတင်ငါစရာမူမှန်တာမနှစ်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို idiom အသုံးရဘယ်လိုပြောမလဲ
Smell a rat.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတဲ့ season တစ်ဆက်တဲ့ American တို့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြည့်ရတာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာမို့အရင်ဆုံးစီးပွားရေးကဏ္ဍကိုနားဆင်ရပါမယ်။နိုင်ငံတော်သမ္မတကမေလ31ရက်နေ့မှာစီမံကိန်းနဲ့ဘန်ဒါရေးဝန်ကြီးအစ်စ်ကိုခန့်အပ်လိုက်ပါပြီ။လက်ရှိမှာဖွံ့ဖြိုးမှုနှေးကွေးနေတဲ့မြန်မာစီးပွားရေးကိုဝန်ကြီးအစ်စ်အနေနဲ့ဦးဆောင်ပေးနိုင်မလား။ဘယ်ကဏ္ဍတွေကိုဦးစားပေးပြီးတော့လှုပ်ဆောင်ဖို့လိုမလဲဆိုတာတွေကိုပြည်သူ့လွှတ်တော်ငွေစည်းရင်းကော်မတီဝင်ဟောင်းဒေါက်တင်ရွယ်ဦးကိုဆက်သွယ်မေးမြန်းပြီးတော့အခုတစ်ပတ်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်။နားဆင်ပါခင်ဗျာ။
ဆိုဝင်ကိုဘဏ္ဍာရေးဝန်ကြီးခန့်လိုက်တယ်ခန့်လိုက်ပြီလေ
ဟုတ်ကဲ့
စီမံဘဏ္ဍာပေါ့နော်ဆရာမသူ့အကြောင်းလေးနည်းနည်းပါပေါ့ကောက်အကြောင်းလေးနည်းနည်းပြောလို့ရလားဆရာမအ
ေးရပါတယ်ကျမတို့ကဟို54လောက်ကလေအခုကျမတို့ CP training ကိုဆင်းရတယ်မလားဘဏ္ဍာမှာလေ
ဟုတ်ကဲ့
အဲ့မှာဘဏ္ဍာသူကအဲ့မှာ manager ကျမတို့အတန်းတော်ကြည့်ပါလေနောက်သိရသလောက်တော့ဟိုဥဆုံးရဲ့ banking မှာတော့တော့ဆောက်လုပ်ခဲ့တာပဲလေ planning ကိုဒီ political economy တော့ဘယ်လိုနေတာထားရတော့မသိဘူးပေါ့နော
်ဟုတ်ကဲ့
အဲ့ငါကစနေဘာမှမလုပ်ဘူးလေဆိုတော့တောင်းချက်ဘာမှနေကြရလို့ခဲ့တာလေ
ဟုတ်ကဲ့ဆရာမအဲ့တော့ तू ဟိုဆရာမပြောပုံဆိုရင်တော့ဘန်ပိုင်းနဲ့ပတ်သက်ရင်တော့ तू တော်တော်လေးဟိုလှုပ်သက်လဲကြာပြီးဟိုလှုပ်လာရတဲ့ကြာပြီးအတွေ့အကြုံလည်းရှိတယ်ဒါပေမဲ
့
စီမံ तू ကတော့တာဝန်ယူရတာစီမံကိန်းနဲ့ဘန်တာကြီးဆိုတော့စီမံကိန်းပိုင်းမှာတော့ဆရာမဟို तू အတွေ့အကြုံ
ဟုတ်တယ
်နည်းနည်းနည်းတယ်လို့ပြောလို့ရတာပေါ့နော်
တိတ်ပေါ့အဲ့ဒီကဒီပိုင်းကြီးရအောင် plan ရလေ or ဟို
ဟုတ်ဥဆုံးဝင်းကရောဆရာမအခုတန်းပြေလက်ရှိစီးပွားရေးအခြေအနေအရကျွန်တော်တို့ကြည့်မယ်ဆိုရင်သူ့အနေနဲ့ဘာတွေကိုများဦးစားပေးလှုပ်ဆောင်နေတယ်လို့ထင်တယ်လက်ရှိဝန်ကြီးအနေနဲ့
စီးပွားရေးတို့ကအခုထပ်ထားစီးပွားရေး policy ဒီမှာရှိတဲ့ဒီဘွားဆန်တဲ့ဟာတွေဆို တခြားလို့မပဲဆက်ဆက်တာဗျာရင်းကျက်တော့ဥစားပြီးတော့မှာပေါ့စီဝါရေးမှာ
ဟုတ်
ရဲ့လက်စုစေရပြောစီဝါရေးက3.7တောင်ဖြစ်နေပြီငါညာသားကြီးပြောတာအဲ့လောက်ရှိ5.9ရှိရင်းန်းกว่าလေရဲ့လက်စုစေရကျေလို့လုပ်ကြတယ်လို့စီဝါရေးက3.6မကောင်းဘူး3.7မှမကောင်းဘူးစိတ်ချမှာပို့ဆိုးသွားတယ်ရဲ့လက်စုစေရအဲ့လိုပြောတကယ်လုံးလုံးနဲ့ကြီးရပူတည်ရပေါ့အဲ့တော့ဟိုတော့ဂျုံကအသိဉာဏ်ကြီးကသမန်းသားတယ်ပညာတတ်တာသမန်းသားတယ်ဇာတိကကောင်းတာသမန်းသားတယ်ဆိုတော့ဒါပဲသိရမှာပေါ့သူဖြစ်တာတော့တော်တော်
ဆိုတော့အခုတချို့ပြောနေကြတာကတော့ဒီငွေကြေးပိုင်းမှာတော်တော်လေးမြန်မာပြည်ကဥစားပေးပြင်ပြောင်းလဲဖို့လိုတယ်လို့ပြောနေကြတယ်လေငွေဖောင်းပါတဲ့ကိစ္စကုန်စည်နှုန်းတက်တဲ့ကိစ္စတွေကတော်တော်လေး prevailing ဖြစ်နေတာကိုဥစားဟိုပါတော်တော်လေးလူတွေကြားထဲမှာခေးရိုက်နေတော့အဲ့ဒါကိုများဥစားပေးလှုပ်ဆောင်ဖို့လိုမလား
ဒီမှာလေရောဘာသာရေးရောသူတောင်းတောင်းပါလေဘာသာရေးမှာလည်းခုနကပြောသလိုပဲအဲဒီကဘာကြက်လုံးကြီးပေါ်နေတဲ့ဟာကဒီဆိုရဲအစိုးရဘာကြက်လုံးကြီးပေါ်လာတဲ့တော်ဒီကောင်းမကြလာတာပဲဒီအဲလာလာတော့မဆောက်ရလည်းဖြစ်သေးတယ်သူရိုင်းရပြန်ဒီလိုကိစ္စရှိသေးတယ်ငါးရားသားတွေကလာတော့အပြီးတင်ပေးတော့ကောင်းလာပေါ့ဟုတ်တယ်မဟုတ်အဲနိုင်ငံရားသားကခေါ်တယ်အန်ဒီအေးလက်ဆက်ကြီးတစ်ခါပြန်ခေါ်ဆိုသူကလည်းတိုက်ရမ်းများအောင်ပါလေ
တန်းပြေကအခုက2မျိုးဖြစ်နေတာဆရာမဝင်းဝေးတိုင်းပြည်အတွက်ဝင်ဝင်မတိုးတဲ့အပြင်တစ်ဖက်မှာအသုံးစိတ်ကလည်းပုံများလာတော့ဒီ budget လုံငွေပြမှုကတဖြည်းဖြည်းကြီးလာတယ်ပေါ့နော်ဆိုတော့ဆရာမအဲ့ဒါကိုအဲ့ဒီ gap ကိုနှဲသွားအောင်ဘာများလုပ်ရမလဲဆရာမဟိုဒီအစိုးရအနေနဲ့ budget ကို balance လုပ်ဖို့ကတော်တော်လေးအခက်အခဲဖြစ်နေတော့ဒါဟာဘယ်နေရာကိုကျွန်တော်တို့အဓိကဦးစားပေးလှုပ်ဆောင်မှုလိုသလဲဟုတ်ကဲ့
အဲ့တော့ဝင်ဝေးခွန်အနေနဲ့ကဒီအခွန်အနေနဲ့ကအစိုးရအခွန်အနေနဲ့ကိုလည်းအခုပိုင်းဆိုင်တဲ့ဟိုလုပ်လို့ရတယ်ဒါပေမဲ့အဓိကကောင်းတဲ့ဟာကတိုင်းစီဝါရေးလုပ်တဲ့လူတွေကောမစီဝါရေးလုပ်တဲ့လူတွေကစီဝါရေးမကောင်းတော့သူတို့ကအစိုးရကမလွယ်ဘူးလေ။နံပါတ်1ဝင်ဝင်ဝင်ကလားနံပါတ်2ကဒီနှစ်ကလည်းစာရေးဒီနှစ်ကတစ်နှစ်အတွင်းမှာရည်ရွယ်ချက်2ဆလီကတိုးလာတယ်။ကျောင်းမှာအစိုးရပို့ဆောင်ရေးဆိုအဲ့တော့ကုန်းဆုံးရတဲ့ဈေးချက်ကောင်းမှာပေါ့။နောက်တော့အင်ကမ်းလေးလည်းလည်းဒီဘဏ်ကရောင်းအင်ကမ်းကလည်းများနိုင်ဘူး။ FDI လည်းမလာတော့ FDI ကလည်းများနိုင်ဘူး။ဟုတ်တယ်မလား investment ရေနိုင်ငံရေး investment မလာဘူးရုပ်ကြည့်မှုရှင်ကမှမဟုတ်ဘူးအစားနိုင်ငံသားတွေအဲ့တော့နိုင်ငံသား investment မလာနိုင်တဲ့အခါကျတော့ဒီဘက်ကအစားတွေကစုဆောင်းမှုမရှိတာအဲ့တော့တခုဆိုတော့ဒီလူရဆရာချင်းဝင်ဖြစ်တာပေါ့ဈေးရပဲဖြစ်လာတယ်ကုန်စည်ရင်းစာနှုန်းတွေတက်တယ်စားသုံးမှု consumer price index တွေတက်တယ်
ဆရာမတကယ်လို့သာပေါ့ကျွန်တော်တို့ဥပမာတစ်ခုအနေနဲ့ကြည့်မယ်ဆိုရင်ပေါ့နော် hypothetically ဆရာမသာအခုသူ့နေရာမှာဝင်ပြီးတော့တဘောကဝင်ကြီးကြတို့သူ့လိုနေရာနေရာမှာဝင်ပြီးတော့လုပ်မယ်ဆိုရင်ဆံမဘာကိုဦးစားပေးဟို1နှစ်3ပေါ့နော်ဦးစားပေး1ဆင့်1နှစ်3ဆိုပြီးဘာတွေများလုပ်မလဲဆံမ
စီဝါကွန်ပျူတာကျမတို့အဓိကတက္ကသိုလ်နိုင်ငံဆိုတော့အခုတလွဲတွေလုပ်ဖက်တာကြီးရှိနေပြီတက္ကသိုလ်တွေအဲ့တော့အဓိကကတက္ကသိုလ်တွေကျမပေးမယ်ဆိုလို့ရှိရင်တော့အရင်ဟိုနေ့ပေါ့ပထမတစ်နှစ်ခွဲပေါ့နော်တစ်နှစ်ခွဲတော့တော့တော့ပထမ6လနောက်တစ်နှစ်တစ်နှစ်ခွဲတော့တော့တင်တာတက္ကသိုလ်ရလည်းသုံးချက်လာနိုင်တယ်အဲ့ဒီကကအစောအရှာပြရမှာလीဒီစက်ကြီးဆိုင်နေချိန်မှာအဲ့တော့စက်ကြီးတို့ကြောင်တော့မနက်တခုကဒီစက်ကြီးမှာဆက်လာစက်မှုတွေကမှဟိုလက်မှုတွေဒီအဲ့ဒါစက်မှုတွေအားလို့ဆိုပြီးတော့ဟိုကကျွန်တော်လေသမားတွေကိုမတရားသဖြင့်ဆွေးရောင်းထားတဲ့လက်ထက်အဆုတ်ကြီးပါရေအုံရှင်းကျင်းတော့ဈေးဈေးချိုးတဲ့ပစ္စည်းတွေအဲ့ဒီလေငါ့ဆပုတ်လို့အောင်ဥစားပြရမှာအခုလဲလုတဲ့လူကလည်းမရှိတော့ဘူးဆန်းတဲ့လူကမရှိတော့ဘူးဖြစ်နေမှာဟုတ်လားစက်ကြီးတိုင်းဒီစက်ကြီးပေါ်မှာမရှိပိုတဲ့အခါကျတော့သောဘလူရစားရဆန်အောင်ပြောင်းမှုတော့ဘူးစကားဆိုင်ကလူလည်းရှားတော့
ဟုတ်ကဲ့ဟုတ်ကဲ့
အဲ့အဓိကစားကအဓိကဦးစားပေးရပါနောက်ပြီးတော့ SME တွေကို one visit one project one visit ပြောင်းမှုအဆန်ပြန်တဆန်ချီဖို့ဂျပန်နေချီရတဆန်ပြန်ချီရအဲ့ခါကျတော့သူတို့ဒုစင်တဲ့အဲ့ဒီဟာဒီအမခံထားဖို့ပစ္စည်းတွေရမရှိတဲ့ခါကျတော့တဆန်ချီရတယ်မချီနိုင်ဘူးအဲ့လေသမားတွေကလည်းအခုရင်းလုံးအားနဲ့စာလို့ရှိနေတာပြန်တော့ဆက်ပါပဲလို့ပြောကြားပါလေတော့ဒါပဲကြီးတဲ့မကလည်းကိုကြီးနေအောင်ဘယ်လိုမှလည်းကိုဆက်နိုင်အောင်ဆိုတော့သူ့လိုတဲ့ဟာကိုဆက်ပို့ပြောင်းမှာနီးပညာပါဆက်ပို့တော့အောင်မှာလေအတက်တက်လုံးဆက်ပြီးဒီလိုဆိုင်ဘူးရနေပြီးတော့ဘူဝေရအောင်ဆက်အခုခြံနေတိုးပို့ရဆိုတော့ဝင်သွားကြပါဒါပေမဲ့အခြားပစ္စည်းပေါ့နော်အဲအခြားတိုင်းကမှာကြိုရတဲ့ပစ္စည်းကသူ့မှာဆိုလို့ရှိရင်မပဲဆိုလို့ရှိရင်ကျမတို့ဟာဆက်ရဲစားနဲ့မပဲကိုခဲရီပါလို့ဒီမှာကျမတို့ရဲ့မပဲကိုဒီဘူဝေရကြီးတွားပြီးအဲဆက်ပြီးရင်းကြီးကိုအဲ့ဒါမျိုးဖြစ်အောင်လုပ်ရတော့မှာပေါ့
ဟုတ်ကဲ့ဆရာမဆိုတော့စိုက်ပျိုးရတော့နံပါတ်1ဦးစားပေးဆရာမမြင်တာနံပါတ်2ဦးစားပေးရတော့ SME ပေါ့နော်ဟောအသေးစားနဲ့အလတ်စားစီးပွားလုပ်ငန်းတွေအဲသူတို့တွေကိုရင်းနှီးမှတင်ငွေပေးရမယ်ပေါ့နောက်တခြားကောဆရာမဘာများမြင်မိသေးလဲဆရာမဒီဟော budget balance report အတွက်ဆိုရင
်ရောအဲငါရင်းနှီးရဖို့တက်ဖို့အဲဖိတ်ဖို့မှာဘာကြီးရဖြစ်ဖြစ်ငါများဖြစ်ဖြစ် ဆက်ကန်းလေးကိုသူဆွဲရမှာလေအဲ့တော့ငငညာဦးဦးမီလေးရမယ်ဒီလိုလေးဝင်ဒူးလာမယ်ဝင်ဆိုရင်ဆက်ဟိုနေစားဆုံးမှုလည်းဒူးလာမယ်စီကောင်းမှုလည်းအကုန်ဒူးလာမှာပေါ့အဲ့အဓိကကျတော့ကျမတို့ရဲ့အစ်တိုင်းပြည်ရပါလေသောဝါပြန်ဇာတ်ပစ္စည်းစမ်းလာတယ်ဆိုတော့လို့မရဘူးဒီကောင်ဇာတ်ပစ္စည်းလည်းကုန်နေပြီဆိုတော့လူစွာအရင်းလေးကိုလည်းစကေးလေးပါလေလို့အဲ့ငငညာသွားပြီးတော့ဒီပညာရရဲ့ဒီပြန်လာလို့ရှိရင်တိုးပြီးမှလို့ပေါ့ကိုယ်တိုင်ကိုပူကောင်းရည်ပညာရဲ့တိုင်ကိုတိုးပြအောင်လုပ်လို့ရတယ်။ဒါဆိုစက်ရုံဒီ by product တွေပဲစက်ရုံကြည့်ဆောင်လို့ရတယ်အဲ့
အခုကတော့ဆီယမအမြင်အရဆိုရင်တော့ချထားတဲ့စီးပွားရေး policy ကနည်းနည်းလမ်းကြောင်းလွဲနေတယ်လို့ဆီယမသုံးသပ်မိတယ်ပေါ့
။ဟုတ်ကဲ့အစားရရေဝါဆန်ပြီးတော့ဘယ်ဟာဥစားပေးမှမပေါ်ဘူး strategy မပါဘူးလေ။ strategy ပါမလို့ဒီရွာမှာဒီရွာမှာပေါ့ဆိုဘယ်ဟာဥစားပေးရမယ်ဘယ်ဟာဘုတ်ဘယ်လိုထောက်ပံ့ရမယ်ဆိုတော့မပါဘူး။အဲအစားရဓမ္မကြီးရဲ့စီးပွားရေးကျရသူမမေးနိုင်ငံသားပြည်သားရှင်တွေဆွဲရလို့ရှင်းလာပါပဲ
။ဒါကတော့အပတ်စဉ်စီးပွားရေးကဏ္ဍကိုကိုဇော်ဝင်းလိုင်တင်ဆက်သွားတာဖြစ်ပါလေ။အခုတော့တုဒ္ဒဆုံလင်အမေရိကန်တခွင်အပတ်စဉ်ကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အမေရိကန်ပြည်တော်စုမှတက္ကသိုလ်မတက်ခင်အထက်တန်းအောင်ဆင်တတ်မှတ်တဲ့ပုံစံဒီအကြောင်းအင်ဒီယားနာပြည်နယ်ဖော့ဝေးမှာကျောင်းဆရာလုပ်နေတဲ့မြန်မာຫນွေဘွားကိုကျော်သိန်းစိုးကိုကိုအောင်ကဆက်သွေးမေးမြန်းပြီးတော့အပိုင်း1ကိုတင်ဆက်ထားပါတယ်နားဆင်ပါခင်ဗျာ
ဟုတ်ကဲ့ပါကိုကျော်သိန်းစိုးရဲ့ဒီ American ပြည်အောင်စုမှာပေါ့လေတက်ကတိုမတက်ခင်မှာအထက်တန်းအောင်တဲ့အဆင့်သတ်မှတ်ထားတဲ့သင်တန်းတွေအကြောင်းကိုအရင်စပြီးတော့ပြောပြပေးပါလား
ကျွန်တော်တို့ဒီအမေရိကမှာတော့ထက်တန်းနေပြီးတော့ပြီးပေါ့ဗျာကျွန်တော်တို့တက္ကသိုလ်ဝင်နိုင်ခွင့်ရအောင်ကျွန်တော်တို့၄မျိုးရှိပါတယ်ပထမဦးဆုံးကတော့ရိုးရိုးသားပေါ့ဗျာ Core 40လို့ခေါ်ပါတယ်ဒုတိယကတော့ကျွန်တော်တို့ Honor Diploma ဆိုဂုဏ်သုတပေါ့ဗျာဂုဏ်သုတနဲ့ပြီးတာရှိပါတယ်နောက်တစ်ခုကတော့ SAT ပေါ့လေ Scholastic Aptitude Assessment ဟို Test ပေါ့လေသူကတော့ကျွန်တော်တို့ဟို SAT လို့ခေါ်ပါတယ်အဲ့ဒါကတော့သူကအင်္ဂလိပ်စာရယ်သင်္ချာရယ်စာရေးရယ်ပေါ့လေ Writing အဲ့၃ခုအောင်ရပါမယ်အဲ့ဒါနောက်တစ်ခုက GED ပေါ့လေ Generaleducation diploma ပေါ့လေအဲ့လိုပဲခေါ်ခေါ် general education diploma လို့ပဲခေါ်ခေါ်အဲ့ဒီ GED ကတော့မဖြစ်ပြင်အောင်ရပါမယ
်ဒီ regular ဟို school ကိုပေါ့လေအကြောင်းကိုပြန်ပြီးတော့မတက်ဖက်နဲ့ high school diploma လက်မှတ်ယူတာလည်းရှိပါတယ်အဲ့ဒီအကြောင်းကိုနည်းနည်းပြောပြပါဦ
းအိန္ဒိယနားမှာတော့ကျွန်တော်ရှိတည်တော့ဆိုတော့ကျွန်တော်တို့ general education diploma ပေါ့ဗျာအဲ့ဒါပေးပါတယ်အဲ့ဒါလည်း high school နဲ့ဒီဟိုညီရပေါ့ဗျာဟိုကျွန်တော်တို့စစ်ထဲဝင်လို့ရတယ်တက္ကသိုလ်ဝင်လို့ရတယ်သူက8 core plan ပေါ့ဗျာညီမြတယ်ပေါ့ဗျာဟို high school diploma နဲ့ညီမြတယ
်ဆိုတော့ခုနကအကြောင်းကျွန်တော်တို့ပြန်ကောက်ရလို့ရှိရင်ခုန call 40ပေါ့နော်ဥမာဒါကဒီတာမန်အထက်တန်းကျောင်းပေါ့ဆိုတော့ဒီအထက်တန်းကျောင်းမှာဒီ E မှာရှိတဲ့အထက်တန်းကျောင်းတွေရဲ့ဒီသင်ကြားမှုပညာရေးစနစ်ပေါ့အဲ့ဒီအားလေးကိုနည်းနည်းရှင်းပြပြောအောင်ခင်ဗ
ျဟုတ်ကဲ့ဒီမှာကျွန်တော်တို့ credit system နဲ့တွားရတယ်ခင်ဗျဟိုကျွန်တော်40 credit 40ပေါ့၄နှစ်ပေါင်းမှာအဲ့ဒီမှာအဲ့ဒီကိုနားကနေ12တန်းမှာဟို၄နှစ်ပေါ့ high school က၄နှစ်ပေါ့လေအဲ့ဒီမှာကျွန်တော်တို့ semester ကနေပြီးတော့ semester တစ်နှစ်မှာ semester နှစ်ခုရှိတယ်ခင်ဗျာเนาะ၄လ၄လ၄လနှစ်ခါရှိတယ်အဲစုစုပေါင်း credit 40ရရမယ်เนาะအဲ့ဒါကိုတချို့ကြတော့လဲညံတော်တဲ့ကလေးကများများယူနိုင်တာပေါ့ဗျာကျွန်တော်တို့ဟို12လောက်10လောက်ထိတက်ယူလို့ရတယ်တချို့ကြတော့လဲဟို8 credit လောက်ပေါ့လေကျွန်တော်တို့ one semester တစ်ခုကိုเนาะအဲ့ဒါတစ်ခုရှိမယ်เนาะအဲ့ဒါကနောက်ဆုံးနှစ်အပြီးမှာနောက်ဆုံးနှစ်ဥမာ3နှစ်ခွဲနဲ့ပဲပြီးပြီ4နှစ်ပဲပြီးပြီသူတို့ I step ပေါ့လေပြီးနေအဆင့်မီတက်မှုပဲအောင်ရမယ်ပြီးတော့ end of course assessment ပေါ့လေနောက်ဆုံးအကြောင်းအပိတ်မှာကျွန်တော်တို့အင်္ဂလိပ်စာနဲ့သင်ချာနဲ့ဟိုစာရေးနဲ့အဲ့ဒါပါမှအဲ့ဒါလည်းအောင်ရမယ
်အထက်တန်းကျောင်းမှာဆိုလို့ရှိရင်လည်းပဲဒါရိုးရိုးတန်းနဲ့ဂုံလူတန်းဆိုပြီးတော့ကျောင်းသားတွေကိုအဲ့လိုခွဲထားတာရှိသေးတယ်ဆိုတော့အဲ့ဒီအကြောင်းလည်းနည်းနည်းရှင်းပြပါဦးဗျာ
ဟုတ်ပါတယ်ခင်ဗျာ honor diploma ပေါ့ဗျာသူကတော့ဂုံလူတန်းပေါ့ဗျာဟိုဘွဲ့ယူတဲ့ခါမှာလည်းကျွန်တော်တို့ဇွဲကျုံနဲ့ဟိုဇွဲကျုံနှလုံးပေါ့ဗျာနဲ့တခါတလေသုံးတွေ့ GB ပေါ့လေအပတ်ပေါ်မှာမူတည်ပြီးတော့ honor တော့မှ high honor ပေါ့ဗျာ UU honor နဲ့အဲ့လိုမျိုးရှိသေးတယ်ဗျာ honor မှာဂုံလူတန်းမှာတော့တချို့ကလေးကဟိုကျွန်တော်တို့ရှစ်တန်းလောက်ပြတော်တာဆိုတော့လေသူတို့ဝင်းတာနဲ့ကိုးတန်းကိုဆတာနဲ့သူတို့ honor တန်းမှာထည့်ထားတယ်ဗျာသူက AAU ပဲကြတော့ဗျာအဲ့တော့သူကအဲ့ကလေးကအဲ့လို honor တန်းမှာဂုံလူတန်းမှာပုံမှန်သွားတဲ့ခါကျတော့သူကဟိုပတ်စံ scholarship ပေါ့ဗျာများများရတယ်ပေါ့ဗျာအဲနောက်ပြီးတော့ဟိုဥမာတက္ကသိုလ်တက်မယ်ဆိုရင်လည်းပဲဟိုဥမာ7တန်းလောက်မှာ12တန်းလောက်မှာတက္ကသိုလ် class တွေကို तू ကတက်ယူမယ်ဆိုလို့ရှိရင် तू ကနည်းနည်းလောက်ပဲပြရမယ်အများဆုံး3-4 50လောက်ပဲ class 2ကိုပေါ့လीဟိုအဲ့လောက်ပဲအလုံးလုံးပြရတယ်ဗျအဲ तू က Nakdo kelas itu, mian ada jilu jare. Tuma chance pun mian di ona gomuda tete kelia.
Uma di ma solusi ni cawan ari cingu nausombe sami buane we songcha dawala. Belu pungan yu di sami we sini cawan simbia wala.
Kelas tu kuda ni tu ye siat yau siye. Pung ma ma tuma tengok jono ni siye. Tu ye lupa ingu pi pi tahu lo. Tuan ni si tau. Soro, o tenne ma takkan nak alih mahu tu ye pung ma. Lazen sama macam ni, final macam ni, ada ni barang, macam mana, one semester lila balu mahu tua, tua silio on season dua belas, mera kamera, sida kamera, ada ni, alu tua ni lila dia.
Di atasnya mah, tenepi dua ni kamera, di cawanari, atangu awam awam boleh, belu songkal.
Dekalo macam awangai, no, the cokan ni macam awangai lo, TV macam awam dia. TV tu aja nolok tu ye pembia,
great great macam kau nabo no, itu
video macam kau tu sih. Tapi ni ni leh window ya lebia, cuma leh cijo leh cijo pibio, cuma kelas itu lo macam jauh leh buma government lo, ala chemistry lo physics tu lo, ala music ni dia macam jauh, ama lo amma di macam kau mana cijo leh cijo cakap lo sih, jadi nolok SAT lo korai, scholarship aptitude test lo korai, ala SAT ni leh pibio.
โอ้แต่ก็ตัวอะไรก็ต้องใช้บีโร่แต่ก็ตัววิ่งลงยากเลยครับเนี่ยไอ้มาจนเราตะคุตัวพี่บีโร่เมจินาบอกเลยที่มาตะโชว์เรียจ้ารอแต่แต่เดินจ้าวนี่บีโร่จ้าวสมัติตัวเป็นเนี่ยทั่วบีโร่มาปีนี้บีโร่กูน่ารู้เปล่าเลยจีดีโร่เอสดีโร่กูไอ้ปีปีนี้สิ่งนี้บอกเลยแต่แต่เส้นตั้งมาทาร์ปีนี้สิ่งนี้เนี่ยนี่จะเส้นที่สมัยว่าเป็นพิรามิดเลยที่อะไรสุดแล้วอุมาเป็นลูกเจ้าหน้ามิวเรีย high school
ช่วยเจ้าเลยเจ้ามันมาลูกเจ้าเปลี่ยนมีอะไรลูกคนนี้อะไรอยู่ในชีวิตลูกช่วยเจ้าเลยมาเอาโน่ลูกบอกว่ากงลุงจ้าในวิโรบรมเอาเมลัยไหนลูกเราช่วยเจ้าเลยเจ้ามีมีเจ้าบอกว่ากงจงว่าเราอารมณ์อยู่เจ้าอะไรมาใจดอกจุดมาเลยพัฒนาเจ้าหนึ่งเลยรู้ตัวดีมาเราอุบลีสีเลยสักชิ้นหนึ่งเอามามาพิมพ์ในเจ้าเต็มไปสุดเลยอุบลีสีดอกเจ้ามาไม่ใช่ไม่สุดเลยอุบลีสีดอกเออช่วยแค่ไหนจะอาชีโนชีโน
มีบ้านนี่ว่าส่งเพียบีโร่จันนโรจ้าวนี่บีโร่วิดรอลลูกบีโร่จันนโรดงงานกูเนี่ยกูน่าเลยแต่เลยตัวมันกันเนี่ยตัวใหญ่พอแต่เป็นมาอุบลีอาชีโร่ช่วยอะไรเจ้าบีโร่บ้ามาบาลูบล้วงมามาตีพี่นี่นะบอกเปล่าตัวเลยไอเราจันนโรสักคนหนึ่งสักชั่วโมงมีบ้านนี่บีโร่เดี๋ยววันวิดรอลลูกบีโร่จันนโรดงงานกูเนี่ยแต่ปูรุษีโน่ตาเลยบ้ามาพิมพ์นามสามสี่เข็มมาบอกเปล่าปูมันบอกเลยตัวแต่เดินจ้าวนี่ช่วยอะไรเดือดดีจ้าโร่เอาเ
င်ဒီပလိုမာကတော့ကျွန်တော်တို့အပြင်ကနေတိုက်တဲ့နှစ်မှာဝင်ဖြီလို့ရတယ်ခင်ဗျာသူကကျွန်တော်တို့ဟိုတချို့လို့ဟို session လေးတွေလည်းရှိတယ်ဟိုပါလေကျွန်တော်တို့ဟို course ပေါ့လေတော့နှစ်လသုံးလလောက်တက်ပြီးတော့အပြင်ကနေဝင်ဖြီတာလည်းရှိတယ်အဲအဲ့ဒါအောင်လို့ရှိရင်ကျွန်တော်တို့တခါလေတက်တက်သူကလက်ခံတယ်နောက်ပြီးတော့ကျွန်တော်တို့စစ်ထဲဝင်တယ်လည်းလက်ခံတယ်အဲ့ဒါမအောင်ရင်တော့မရဘူးပြစစ်ထဲလည်းလက်မခံဘူးကြီးကြီးမပါလို့ရှိရင်တော့ကျွန်တော်တို့စစ်ထဲလို့ပါလို့လည်းလက်မခံဘူးကျွန်တော်တို့ဟိုရဲလို့ပါလို့မိတက်လို့ပါလို့လုပ်လို့မရဘူးဆိုတော့ကြီးကြီးကတော့မအောင်မဖြစ်အောင်မယ် SAD ကတော့ကျွန်တော်တို့ကြောင်းမှာရှိနေတော့မှာဖြီးရတာဗျဟိုကြောင်းမှာဆိုတနေ့မှာအနည်းဆုံး3ငါလောက်ဖြီးလို့ဟိုပါဗောလေဟိုလက်ရှိ limit တွင်မှာ3ငါ4ငါလောက်ဖြီးလို့ရတယ်ဗျနှစ်စဉ်အလကားဖြီးလို့ရတယ်ဘယ်လိုခေါ်မလဲအမှတ်အများဆုံးယူတာဟိုအမှတ်အများဆုံးယူတဲ့ခါကျတော့တချို့ချမ်းသာတဲ့မိဘတွေကတော့ခဏခဏဖြီးခိုင်းတယ်ခဏခဏဒါဟို6လတစ်ခါလောက်ဖြီးခိုင်းတယ်ဆိုတော့သူကတတ်မှတ်ထားတဲ့အမှတ်ကတော့1200ဗျတက္ကသိုလ်ဝင်ခွင့်အမှတ်ကတော့1200တိုးတော်လဲတချို့ဟို1300လောက်ဆိုရင် okay သွားပြီ1400လောက်ဆိုရင်တော့ကောင်းတော့ဗျာချို့ဆိုရင်1800 2000လောက်တော့ရတယ်ဗျာအဲကြောင့်လည်းသူကခဏခဏဒါဟိုဘက်ဒီဇိုင်းမှမှဖြည့်နေတော့အဲ့ဒါရလို့ရှိရင်တော့ကျွန်တော်တို့ခုနကဟို call for ဒီပေါ့လေရိုးရိုး regular လမ်းကြောင်းနဲ့လည်းမလိုတော့ဘူးနောက်ပြီးတော့ owner လမ်းကြောင်းနဲ့လည်းမလိုတော့ဘူးဒီအဲ့ဒီကျွန်တော်ပြောတဲ့ SAD အမှတ်နဲ့ပဲဒီ1800လောက်နဲ့ပဲအကောင်းဆုံးတက္ကသိုလ်တွေလက်ခံတယ်ဗျာ
ကိုအောင်တက်ဆက်တဲ့တူတာဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါဒုတိယပိုင်းကိုတော့ရှေ့သတင်းပတ်မှာဆက်ပြီးတော့နားဆင်နိုင်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံ DRC အနောက်မြောက်ပိုင်းမှာအီဘိုလာရောဂါဖြစ်ပွားမှုနှစ်ခုရှိတဲ့အကြောင်းဂျမားရေးတာဝန်ရှိသူတွေကမေလ၈ရက်နေ့မှာသတင်းပို့ပါတယ်နိုင်ငံရဲ့အီဘိုလာမြန်မာမှာဒီဗိုင်းရပ်စ်ပိုးကိုစတွေ့ပြီးကြတဲ့ကဆိုရင်၉ချိန်မြောက်ရောဂါဖြစ်ပွားမှုပါ2014ကနေ2015ခုနှစ်အထိအနောက်အာဖရိကဒေသတဝန်းအီဘိုလာကပ်ရောဂါအကြီးမားဆုံးဖြစ်ပြီးကြတဲ့ကဆိုရင်ဒုတိယအကြိမ်ဖြစ်ပါတယ်အီဘိုလာရောဂါဟာဗိုင်းရပ်စ်ကြောင့်သ
ွေးယူစိတ်ဖြားနာတဲ့ရောဂါဖြစ်ပြီးဗိုင်းရပ်စ်မျိုးကွဲပေါ်မူတည်ပြီး25ရာခိုင်နှုန်းကနေ90ရာခိုင်နှုန်းထိသေဆုံးမှုနှုန်းရှိပါတယ်။အနောက်အာဖရိကဒေသမှာအီဘိုလာကပ်ရောဂါကျပြီးတဲ့နောက်2015ခုနှစ်ဒီဇင်ဘာလကုန်ရောက်ချိန်နိုင်ငံဆယ်နိုင်ငံမှာဖြားနာသူပေါင်း 28,000 ကျော်နဲ့သေဆုံးသူ 11,000 ကျော်ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။အီဘိုလာဟာလူတွေနဲ့တရိတ်ဆန်တွေအနီးကပ်နေထိုင်ကြတဲ့ထူထပ်တဲ့တစ်တောဒေသတွေမှာဖြစ်တဲ့ရောဂါပါ။အဲဒီဒေသတွေကလူတွေဟာတဘာဝအတိုင်းရှင်သန်ပေါက်ဖွားတဲ့ကြီးငှက်တရိတ်ဆန်တွေကိုဖမ်းယူစားတော့ကြတာပိုများပြီးအဲဒီတရိတ်ဆန်တွေမှာရောဂါပိုရှိနေတတ်ပါတယ်။ဒီအချက်ဟာ DRC နိုင်ငံမှာအီဘိုလာရောဂါအမြဲလိုဖြစ်နေရတဲ့အဓိကအကြောင်းတစ်ခုပါ။ DRC ရဲ့တစ်တောထူထပ်တဲ့ဒေသဖြစ်တဲ့ဘီကိုရိုမှာအီဘိုလာရောဂါပြန့်နှံ့ဖြစ်ပွားတဲ့ပထမဆုံးဖြစ်ရပ်တွေပေါ်လာပြီးကြတဲ့ကဆိုရင်အဓိကစိတ်ကမ်းမျိုးဖြစ်တဲ့မဘန်ဒါကားကိုပါကူးစက်ရောက်ရှိထားပါတယ်။အခုဆိုရင်လူဦးရေ70တန်းရှိတဲ့ကင်ရှားစာမြို့တော်လိုလူနေပိုတည်တည်တဲ့ကွန်ဂိုမြစ်အောက်ဘက်ကဒေသတွေကိုကူးစက်ထားနိုင်ခြေရှိနေပါပြီ။ဒီအာဆီနိုင်ငံမှာအီဘိုလာရောဂါတိုက်ဖျက်ရေးအတွက်အမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုက်တွန်းရေးအေဂျင်စီ USAID ကလက်ရှိအဆင့်မှာဒေါ်လာ9တန်းအထိအကူအညီပေးမယ်လို့ကျန်းမာရေးနဲ့လူမှုဝန်ဆောင်မှုဌာနဝန်ကြီး Alex Ezel ကမေလ20ရက်နေ့မှာကြေညာပါတယ်။လူသေးနိုင်တဲ့အထိအန္တရာယ်ကြီးတဲ့ဒီရောဂါပိုးပြန့်နှံ့မှုကိုကာကွယ်တားဆီးဖို့အစိုးရဘက်မှလည်း USAID ကဒေါ်လာ1တန်းကူညီထားပါတယ်။ DRC ကျန်းမာရေးဌာန WHO နဲ့တခြားမိဖက်အဖွဲ့တွေရဲ့လှုံ့ဆော်မှုတွေမှာပူးပေါင်းပါဝင်ဖို့အတွက်လူမှုကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေပါတဲ့အဖွဲ့အစည်းကိုလည်းအမေရိကန်ပြည်ထောင်စုကလွှတ်ထားပါတယ်။တစ်ချိန်တည်းမှာပဲအီဘိုလာရောဂါပိုးနောက်ထပ်ပြန့်ပွားပြီးလူတွေထပ်ပြီးဒုက္ခရောက်တာမျိုးမဖြစ်ခင်ဖြစ်နိုင်တဲ့မြန်အမြန်ဆုံးထိန်းချုပ်နိုင်ရေးအတွက် DRC အစိုးရနဲ့ WHO ရဲ့ဖြစ်လာနိုင်ခြေရေးပေါ်အခြေအနေများဆိုင်ရာရန်ပုံငွေတို့အတွက်နိုင်ငံတကာအတိုင်းဝိုင်းကရန်ပုံငွေတွေချက်ချင်းကူညီထောက်ပံ့ကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုက်ပါတယ်ရှင်
။တရရှင်တို့နားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာ။ VOA အမေရိကန်တကအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းတူမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်သွားမှာဖြစ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်နားဆင်နေရတာပါ။အခုတော့တရင်ချင်းချုပ်ကိုဒေါက်ကင်မြို့တက်ကကြီးညာပေးပါလိမ့်မယ်
။သမ္မတဒေါ်နယ်ထရမ့်ကသူ့ကိုယ်သူပြစ်ဒဏ်လွန်ကြီးခွင့်ပေးနိုင်တဲ့အကျွမ်းမဲ့အခွင့်အရေးတစ်ခုသူ့မှာရှိတယ်လို့တင်းလာနေမှာပြောကြားလိုက်ပါတယ်။ဒါပြန်2016သမ္မတရွေးကောက်ပွဲနဲ့ရုရှားနိုင်ငံအကြမ်းအဆက်ဆက်ကိုဖက်ဒရယ်အစိုးရကစုံစမ်းဆစ်ဆင်နေတာဟာအခြေခံဥပဒေနဲ့လုံးဝကန့်ညင်မှုမရှိဘူးလို့လည်းသူ့ရဲ့ Twitter မှာရေးပါတယ်။ဒီနောက်ဆုံးပြောဆိုချက်တွေဟာဘယ်တော့မှမရှိဘူးကဲ့သလိုအခြေခံဥပဒေဆိုင်ရာသတ်မှတ်ချက်တွေပေါ်မှာစမ်းသပ်တာဖြစ်တယ်လို့ဥပဒေပညာရှင်တချို့ကပြောကြပါတယ်။ကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူတရက်စ်ရဲ့ April ကအသိခံလိုက်တဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် Christine Schrenner ဘုကနာဟာဂျူလာလယ်မှာမြန်မာနိုင်ငံကိုတွားရောက်มาဖြစ်တယ်လို့အတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရ Fahrenheit က VOA ကိုအတည်ပြုပြောကြားပါတယ် Miss ဘုကနာဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်မတိုင်ခင်ကုလသမဂ္ဂအတွင်းမှုချုပ်နဲ့ရောကုလသမဂ္ဂအထွေထွေညီလာခံအလှည့်ကျဥက္ကဋ္ဌနဲ့ပါတွေ့ဆုံခဲ့တာဖြစ်ပါတယ်ကမ္ဘာပေါ်မှာအမျိုးသမီးတွေကားမောင်းခွင့်ကိုတားမြစ်တဲ့တခုတည်းသောနိုင်ငံဖြစ်တဲ့ Saudi Arabia ကသူ့ရဲ့တားမြစ်ချက်ကိုဒီလကုန်လောက်မှာဖယ်ရှားပြစ်တော်မှာမို့အခုအမျိုးသမီးတွေကိုကားမောင်းလိုင်စင်ထုတ်ပေးနေပြီဖြစ်ပါတယ်ဒီကနေ့ဇွန်လ5ရက်နေ့ဟာကမ္ဘာသဘာဝပတ်ဝန်းကျင်နေ့ပါကမ္ဘာမှာပလတ်စတစ်တွေကျောက်ဆရာကောင်းလောက်အောင်များပြားလွန်းနေတဲ့အချက်ကိုသဘာဝဝန်းကျင်ထိမ့်သိမ်းဆောင်ရှောက်ရေးအဖွဲ့တွေကသတိပေးပြောဆိုလိုက်ကြပါတယ်ကမ္ဘာတဝန်းပင်လယ်ပြင်တွေထဲကိုနှစ်ဆင်ပလတ်စတစ်တန်းချိန်၈တန်းဝင်ရောက်နေတဲ့အတွက်အခုဆိုကမ္ဘာရေပြင်ထဲမှာပလတ်စတစ်တန်းချိန်တန်းပေါင်း150လောက်ရှိနေပြီလို့ခန့်မှန်းကြပါတယ်
တရင်ချင်းချုပ်ကိုဒေါခင်မျိုးတက်ကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အတတ်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kit Holmes ဖြစ်ပါတယ်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ် VOE မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နေပါတယ် VOE ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာချင်းများနဲ့မြန်မာပြည်သူပြည်သားများအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးရပါခင်ဗျာ